Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်စက်တင်ဘာလ19ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီခန့် VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုဆက်လောင်းကလည်းဖန်ယူကြည့်ရှုနိုင်လို့ VOE ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ကျွန်တော်တပောင်သားမှာ
ဂါဇာအဖြစ်ခတ်ရက်စဲရေပြင်စီစစ်ထားတဲ့အဆိုပြုချက်တည်းပြင်ဆင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့ဒေတာတွင်အဓိကမိတ်ဖက်တွေအထူးသဖြင့်အီဂျစ်ကာတာနိုင်ငံတွေနဲ့ဆက်ဆက်ဆောင်ရွက်နေပါတယ်။ US Secret Service အမေရိကန်ပြည်ထောင်စုအစစ်မြေလုံခြုံရေးအဖွဲ့အနေနဲ့တာဝန်တွေထမ်းဆောင်ဖို့လုံခြုံရေးအရာရှိတွေပို့လိုအပ်နေတယ်လို့သမ္မတဂျိုးဘိုက်ဒန်ကပြောပါတယ်။မြန်မာနိုင်ငံအတွက်လူသားချင်းစာနာကူညီမှုလုပ်ငန်းတွေအတွက်ရန်ပုံငွေလိုအပ်ချက်တွေရှိနေတာမို့ကယ်ဆယ်ကူညီရေးလုပ်ငန်းတွေနှောင့်နှေးရတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကပြောပါတယ
်အဲ့လိုသတင်းတွေပြီးမှတော့ Republican Party သမ္မတလောင်းထရမ့်ကိုလှုပ်ချမှုစ조사မှုသမ္မတရွေးကောက်ပွဲမှာအမျိုးသမီးတွေရဲ့မဲဆန္ဒအကြောင်းတွေကိုလည်းကြားကြပါမယ်ဒါ့အပြင်ယင်းနီးနဲ့ရေးချီးတဲ့အခြေအနေနဲ့နော်ဝေးရောက်မြန်မာပြည်ကျင်းပတဲ့ပွဲတစ်ပွဲအကြောင်းကိုလည်းတင်ပြပါပေး။နယူးယောက်ပြည်နာမှာပြသနေတဲ့ဆေးရုပ်ပြပွဲအကြောင်းကိုလည်းရှုစားကြရမှာပါ။အပတ်စဉ်အစည်းအဝေးမှာတော့အင်တာဗျူးစီးပွားရေးနဲ့လူမှုရှုခင်းတို့ကိုရှုစားမှာဖြစ်ပါတယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုသားညူကတင်ပြပါအောင်မယ
်။ဂါဇာဖြစ်ခတ်ရစည်းအတွက်ပြန်စီစစ်ထားတဲ့အစိုးပြုချက်တရက်ကိုပြင်ဆင်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဒေသတွင်းအဓိကမိတ်ဖက်တွေအထူးသဖြင့်တော့အီဂျစ်ကာတာနိုင်ငံတွေနဲ့ဆက်ဆက်ပြီးတော့ဆောင်ရွက်နေပါတယ်။အစိုးပြုချက်သစ်ထွက်လာဖို့ရသတင်းပတ်အတန်းကြာမယ်လို့ခန့်မှန်းပြီးတော့အတိအကျချိန်သတ်မှတ်ချက်တွေကတော့ထွက်မလာသေးပါဘူး။ Israel နဲ့ Hamas အကြားနောက်ဆုံးသဘောတူညီချက်တရက်ရလာစေဖို့အစိုးပြုချက်တရက်ကိုအများဆုံးပြင်ဆင်ဆောင်ရွက်နေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူမက်သူးမီလာကသတင်းတောက်တွေကိုပြောပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဟာအစ္စရေးဝန်ကြီးချုပ်ဟောင်းလည်းဖြစ်အတိုက်ခံခေါင်းဆောင်လည်းဖြစ်တဲ့ရာအယ်လက်ဖစ်ကိုတင်းလာနေအစောပိုင်းတွေ့ဆုံခဲ့ပါတယ်။အဲဒီနောက်မှာတော့အစ္စရေးအနေနဲ့ဒဇဂန်တွေပြန်လွှတ်ရေးနဲ့ဂါဇာစစ်အဆုံးသတ်ရေးသဘောတူညီချက်တရလိုအပ်ပါတယ်လို့လက်ဖစ်ကသတင်းတောက်တွေကိုပြောပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီတဲမှာတော့ဂါဇာဒေသပြန်လည်တည်ဆောက်ရေးနဲ့လူသားချင်းစာနာကူညီမှုဆိုင်ရာအကြီးတန်းကုလသမဂ္ဂအရာရှိ Secret Calf ကဒီပါလက်စတိုင်းရပ်သားတွေအခြေအနေကိုတင်ပြပါတယ်။လူသားစာနာမှုအကျက်တဲကြီးကြောင့်မလို့ဂါဇာဒေသဟာအတောကြီးဆူဆူဝါးဝါးရှိနေပြီးတော့အဲ့ဒီမှာတော့ချက်ချင်းပဲအပြစ်ခတ်ရစေးလိုအပ်နေတယ်လို့ကုလသမဂ္ဂအရာရှိကသတိပေးပြောဆိုသွားပါတယ်။ဂျော်ဂျီယာနိုင်ငံမှာဆန္ဒပြမှုတွေကိုအကြမ်းဖက်နှိမ်နင်းတဲ့နေရာမှာပအဝင်ပတ်သက်တဲ့ဂျော်ဂျီယာဆူရအရာရှိနှစ်ဦးနဲ့ရုရှားလူလာတဲ့လက်ရဇွန်လှုပ်ရှားမှုအဖွဲ့ဝင်နှစ်ဦးတို့ကိုအမေရိကန်ဗန်ဒိုင်းဌာနကအရေးယူတန်းခတ်လိုက်ပါတယ်။ငင်းကြတဲ့ຫນွေဦးဆန္ဒပြမှုတွေကိုအကြမ်းဖက်နှိမ့်နှင်းခဲ့တဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေကိုကြီးကြပ်သူအထူးတပ်ဖွဲ့ရဲ့အကြီးအကဲ Zivret Karashavildi နဲ့သူ့ရဲ့လက်ထောက်ဖြစ်သူ Military Lagazuri တို့ကိုငွေကြေးဆိုင်ရာရေးယူတန်းခတ်လိုက်တာလို့ American ဗန်ဒိုင်းဌာနကကြေညာပါတယ်။ Karashavildi ဟာဆန္ဒပြသူတွေကိုကိုယ်တိုင်ကိုယ်ကျနှုတ်ရုတ်ရော်ဒီတော့အဖြစ်ပါကျူးလွန်ခဲ့သူဖြစ်တယ်လို့ဖော်ပြပါရတယ်။ဒါအပြင်ဆန္ဒပြသူတွေကိုချင်းချောက်တာအမုန်းကြီးနဲ့သတင်းမှားဖြန့်တာတွေလုပ်ခဲ့တဲ့ Hot Info မီဒီယာလုံငန်းထူထောင်သူနဲ့သူ့ရဲ့တွဲဘက်မီဒီယာသမားတူဦးကိုလည်းအရေးယူတန်းခတ်လိုက်တယ်လို့အမေရိကန်ဗန်ဒိုင်းဌာနကကြေညာချက်မှာပါဝါတယ်။ဂျော်ဂျီယာနိုင်ငံမှာပြီးခဲ့တဲ့မေလတုန်းကနိုင်ငံခြားအစိုးရကိုယ်စားလှယ်ဆိုတဲ့ဥပဒေပြဋ္ဌာန်းလိုက်တဲ့အပေါ်ကြီးမားတဲ့လမ်းပေါ်ဆန္ဒပြမှုတွေဖြစ်ပြီးတော့အကြမ်းဖက်နှိုင်းငင်းခံခဲ့ရတာပါ။ဒီဥပဒေကြမ်းဟာရုရှားပုံစံအာဏာရှင်လမ်းကြောင်းကိုတွားတာဆိုပြီးတော့အမေရိကန်တာဝန်ရှိသူတွေအပါအဝင်ပြည်တွင်းပြည်ပမှာဝေဖန်မှုတွေခံခဲ့ရပါတယ်ခင်ဗျာ။US Secret Service American ပြည်တော်စုရဲ့အစ်မြင့်လုံခြုံရေးအဖွဲ့အနေနဲ့တာဝန်တွေပို့ပြီးတော့ထမ်းဆောင်နိုင်ဖို့အတွက်လုံခြုံရေးအရာရှိတွေပို့လိုအပ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ Republican သမ္မတအလောင်း Donald Trump ကိုနှစ်လအတွင်းမှာပဲဒုတိယမြောက်လုံခြုံမှုကြီးစားမှုဖြစ်ပြီးတဲ့နောက်နိုင်ငံရဲ့အစ်မြင့်တာဝန်ရှိသူတွေကိုလုံခြုံရေးယူပေးနေတဲ့ Secret Service အဖွဲ့အတွက်လုံခြုံရေးအရာရှိတွေပို့လိုအပ်ဖွယ်ရှိပြီးတော့အဲဒီလိုအပ်ချက်ကို American လွှတ်တော်အနေနဲ့ဖြည့်ဆည်းပေးဖို့သမ္မတဘိုင်ဒန်ကသမ္မတ AP တော်သတင်းမှအီဗီဒေါ်မှာဇင်းတောက်တွေကိုပြောပါတယ်။သမ္မတဟောင်းထရမ့်ဟာဘေကင်းလုံခြုံခဲ့တဲ့အတွက်ဖျားသခင်ကိုကျေးဇူးတင်တယ်လို့လည်းသမ္မတဘိုင်ဒန်ကပြောခဲ့သလိုပဲပြိုင်ပွဲဒီမိုကရက်တစ်သမ္မတလောင်းဖြစ်တဲ့ကမလာဟဲရစ်ကလည်းအကြမ်းဖက်မှုတွေကိုရှုံချပါတယ်။ Florida ပြည်နယ် West Palm Beach မှာဒီတုန်းကနေတုန်းကသမ္မတဟောင်းထရမ့် Golf ကစားနေစဉ်အနီးကချုံပုတ်တစ်ခုကနေပြီးတော့တနတ်သမားကို Secret Service လုံခြုံအရာရှိကတွေ့ရှိလာပါ။အဲ့ဒီမှာပဲတနတ်သမားကိုလေးချက်ထက်မကပြစ်ခတ်ခဲ့တဲ့အတွက်အသက်58နှစ်အရွယ်တနတ်သမားကဒီ AK အမျိုးအစားတနတ်နဲ့ GoPro ကင်မရာတွေကိုထားပြီးတော့ကားနဲ့ထွက်ပြေးခဲ့ပါတယ်။ ဒါပေမဲ့လည်းအနီးနားမှာပဲဒေသရဲအရာရှိတွေကတရန့်သမားကိုဖမ်းဆီးနိုင်ခဲ့ပါတယ်။တရန့်သမားကိုစတွေ့တဲ့နေရာနဲ့တရန့်ဟောင်းထရမ့်ရှိတဲ့နေရာကတိတ်မွေးရာကြောင့်တရန့်ဟောင်းထရမ့်အတွက်အန္တရာယ်အလွန်ကြီးတဲ့အခြေအနေမှာရှိခဲ့တယ်လို့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။တရန့်ဟောင်းထရမ့်ဟာပြီးခဲ့တဲ့ဇူလိုင်17ရက်နေ့ကလည်းပန်ဆယ်ဗေးနီးယားပြည်နယ်မှာရွေးကောက်ပွဲစိုးရိမ်ပွဲတစ်ခုတွင်ပြစ်ခတ်ခံခဲ့ရပြီးမဲ့အသက်ဘေးကလွတ်မြောက်ခဲ့ပြီပါတယ်ခင်ဗျာ။
မနေ့ကစီစဉ်လေးကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thai Com 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဒါပြင် Video မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
view American တိုင်းရဲ့ဒီမနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ဆက်နေပါရယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာကူညီမှုလုပ်ငန်းတွေအတွက်ရမုံငွေလိုအပ်ချက်တွေရှိနေတာမို့လို့ကယ်ဆယ်ကူညီရေးလုပ်ငန်းတွေမှာနှောင့်နှေးနေရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံကပြောလိုက်ပါရယ
် In Myanmar the remnants of the typhoon result in significant flooding and damage in various parts of the country humanitarian workers
မြန်မာနိုင်ငံတွင်ယာကီတိုင်ဖုန်းမုန်တိုင်းကြောင့်နိုင်ငံနေရာအတော်များများမှာရေကြီးရေလျှမှုတွေဖြစ်ပြီးတော့ပျက်စီးမှုတွေရှိနေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံရဲ့ပြောခဲ့သူစတီဖနီဒူဂျရစ်ကပြောပါရယ်ဒါကြောင့်မလို့အစားအစာရေတန့်ရှင်းရေးနဲ့အခြားရေတကြီးလိုအပ်မှုတွေကိုကူညီထောက်ပံ့ပေးနေတယ်လို့ကုလသမဂ္ဂပြောခဲ့သူကပြောပါရယ်တချင်ထဲမှာတော့ရမုံငွေလိုအပ်ချက်တွေရှိပြီးတော့ကူညီလုပ်ငန်းတွေနှောက်နှေးနေရတယ်လို့လည်းညီးတွားပါရယ်လူသားချင်းစာနာကူညီမှုအစီအစဉ်တွေအတွက်လိုအပ်ချက်ရထားမှုဒေါ်လာ994သန်းမှာ25ရာခိုင်နှုန်း252သန်းပဲရရှိထားတာမို့လို့နောက်ထပ်ရမုံငွေအရေးတကြီးလိုအပ်နေတယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံတစ်ခွားမှာရေကြီးရေလျှာမှုတွေကြောင့်တစ်ဆုံးသူ113ဦး၊ပျောက်ဆုံးသူ64ဦး၊ဒဏ်ရာသူ14ဦးရှိခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။လူဦးရေ3,200ကျော်ကိုဗီလူရာကိုပြောင်းရွှေ့ခဲ့ရတယ်လို့လည်းဆိုပါတယ်ခင်ဗျာ။အမေရိကန်နိုင်ငံရေးသမားတဦးကိုလုံခြုံမှုကြံစီတယ်ဆိုတဲ့ဆွဲချက်နဲ့ပတ်သက်လို့အီရန်နဲ့ပတ်သက်တယ်လို့တန်တရားရှိသူပါကစ္စတန်နိုင်ငံသားဟာသူ့မှာအပြစ်မရှိဘူးဆိုပြီးတော့တရားရုံးမှာတင်းလာနေတော့ကထွက်ဆိုပါတယ်။အီရန်တော်လှန်ရေးတပ်ဖွဲ့ရဲ့ထိတ်တန့်တတ်မှုဆူလိုင်မန်နီကိုတုတ်တင်ခဲ့တဲ့ပေါ်လက်စားချီဖို့အမေရိကန်နိုင်ငံရေးသမားတဦးကိုလုံခြုံမှုကြိုးစားတယ်ဆိုတဲ့ဆွဲချက်နဲ့တရားရင်ဆိုင်နေရတာပါ။အသက်46နှစ်အရွယ်အဇစ်မာချန်ကိုနယူးယောက်ပြည်နယ်ဘရိုကလင်းတရားရုံးမှာနိုင်ငံဖြတ်ကျော်ကြမ်းဖက်တိုက်ခိုက်မှုကြိုးစားမှုလူသက်ရန်ကြံစီမှုတွေနဲ့ကြားနာဆစ်ဆင်းနေပါတယ်။တန်တရားတရားခံမာချန်ဟာအမေရိကန်ကိုမလာခင်အီရန်မှာအချိန်တန်ကြာနေပြီးတော့လှုပ်ချံမှုအတွက်လူစုဆောင်ခဲ့တယ်လို့ဖရယ်တရားရုံးရှင်းနေတွေကပြောပါတယ်။လှုပ်ချံမှုသူ့ရဲ့အစီအစဉ်ကတော့ဒီလှုပ်ဝက်သတင်းပေးတူးစီကနေအမေရိကန်ထောက်လိုင်းရေးစီကိုပေါက်ကြားခဲ့တာဖြစ်ပြီးတော့သူ့ရဲ့ပြစ်မှတ်ဟာသမ္မတဟောင်းထရန့်ဖြစ်ပွဲရှိတယ်လို့ယူဆထားကြပါတယ်။အီရန်တမှုဆူလိုင်မန်နီကိုဒရုန်းနဲ့ပစ်ခတ်တုတ်တင်ဖို့2020ခုနှစ်မှာအဲ့ဒီအချိန်သမ္မတဖြစ်တဲ့ဒေါ်နယ်ထရမ့်ကအမိန့်ပေးခဲ့တာပါပြီးခဲ့တဲ့ဇူလိုင်လတုန်းကပန်ဆယ်ဗေးနီးယားပြည်နယ်မှာသမ္မတဟောင်းထရမ့်ကိုလှုပ်ချမ်းဖို့ကြိုးစားမှုမကြသေးခင်ရက်ပိုင်းကပဲဖလော်ရီဒါဂေါ့ဖ်ကွင်းမှာလှုပ်ချမ်းဖို့ကြိုးပမ်းမှုတွေနဲ့အခုဖမ်းဆီးခံရသူမတ်ချန်နဲ့ဆက်နွယ်မယ်လို့တော့ယူဆကြပါဘူးသူကတော့ဒီဇူလိုင်လ15ရက်နေ့တက်ဆက်စ်ပြည်နယ်ထဲမှာဖမ်းဆီးရမိခဲ့တာဖြစ်ပါတယ်ဂျာမနီနိုင်ငံတွင်းကိုဝေရောက်တဲ့ခလုံးဝင်တောင်းခံသူတွေနဲ့ပုံမှန်မဟုတ်တဲ့ရွှေပြောင်းရေရွှေပြောင်းသူတွေအရေအတွက်ကိုရှော့ချနိုင်ဖို့အတွက်ဂျာမနီနိုင်ငံဒီဒေဇတ်တစ်လျှောက်မှာစစ်ဆေးစီစစ်မှုတွေစတင်ဆောင်နေပါတယ်။ဂျာမနီနဲ့နေချင်းဆက်နေတဲ့နိုင်ငံတော်ပြင်းများကတော့ဒီစီစဉ်ကိုဝေဖန်ပြစ်တင်ကြပါတယ်။ဒါဟာဥရောပသမဂ္ဂနိုင်ငံတွေကြားမှာထားရှိတဲ့လူလတ်စွာသွာလာခွင့်ဆိုတဲ့အခြေခံမူကိုထိခိုက်စေတယ်လို့သူတို့ကဝေဖန်ကြပါတယ်။အင်ဒီဂျင်တိုင်းပြည်တွေကဝင်ရောက်လာကြတဲ့ဒီယထားနဲ့ကားရီဘော်ကခီးတဲ့တွေကိုတရားမဝင်လာတဲ့ရွှေပြောင်းသူတွေဟုတ်မဟုတ်ဂျာမနီရဲနဲ့နေကြဆောက်တပ်တွေကအခုတနင်္လာနေ့မနေ့ကစပြီးတော့စီစစ်နေပါတယ်။တရားမဝင်ဝင်ရောက်တဲ့သူတန်တရားရှိတဲ့နေရာတွေကယင်တွေကိုပြစ်မှတ်ထားစီစစ်နေတယ်လို့ပြင်သစ်နေဆက်ဂျာမန်မျိုးအနီးမှာဂျာမန်ရဲတပ်ဖွဲ့ပြောခွင့်ရသူကသတင်းတောက်တွေကိုပြောပါတယ်။အခြေအနေပေါ်မူတည်ပြီးတော့တင်းကျပ်ဆောင်းနေတာမို့လို့မော်တော်ယာဉ်တိုင်းလူတိုင်းကိုစစ်ဆေးကိတ်ထားပြီးတော့စီစစ်တာမျိုးမဟုတ်ဘူးလို့တော့သူကပြောပါတယ်။နေဆက်မှာအခုလိုစစ်ဆေးမှုတွေကိုတော့နေဆုံး6လလောက်ထိလုပ်သွားမယ်လို့အာဏာပိုင်တွေကပြောထားပါတယ်။ဂျာမန်ပြည်ထောင်စုဝန်ကြီးကတော့ EU ဥရောပသမဂ္ဂအနေနဲ့ခလုံးငင်းတောင်းခံသူတွေနဲ့ရွှေပြောင်းသူတွေပေါ်တင်းကျပ်မဲ့စီမင်းချမှတ်နိုင်တဲ့အထိကိုအခုလိုစစ်ဆေးမှုတွေလုပ်သွားမယ်လို့ဆိုနေပါတယ်ခင်ဗျာ
။မနက်ခင်းနောက်ဆုံးသတင်းတွေကိုကိုသားညူအကြီးညာပေးရတာပါ။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ဘေးကင်းလုံခြုံပါတယ်လို့နှစ်လအတွင်းဒုတိယချိန်ပြောင်းလှုပ်ကြံမှုစူးစမ်းခံအပြီးမှာတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့တရင်းကလေးနေ့လှုပ်ကြံမှုစူးစမ်းမှုအပြီးတန်တရားတရားခံကိုရဲကဖမ်းဆီးထားပြီးတဲ့နောက်ဗိုလ်အစိုးရစုံစမ်းစစ်ဆေးရေးဌာန FBI ကဦးဆောင်စစ်ဆေးနေပါတယ်။ မေရိကန်သမ္မတရွေးကောက်ပွဲကာလမှာနောက်ထပ်မမျှော်လင့်တဲ့အဖြစ်အပျက်တစ်ခုကိုကြုံခဲ့ကြရတာပါ။အဲ့ဒီတပါဝသတင်းပေးပို့ထားတာကိုကိုကြီးချင်းကတင်ပြမှာပ
ါ။တရင်ဘက်ကိုဘက်အတွင်းမှာပဲအမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ဟာဖလော်ရီဒါပြည်နယ်ဝက်စ်ပန်ဘီချ်မှာရှိတဲ့သူ့ကောက်ကွင်းမှာဒုတိယအချိန်မြောက်လှုပ်ကြံမှုစ조사ခံရပြီးဘေးမတည်ပဲလွတ်မြောက်သွားတယ်လို့ FBI ဗဟိုအစိုးရစုံစမ်းရေးဌာနကပြောပါရယ်။ပြီးခဲ့တဲ့တစ်ခေါက်ကနဲ့မတူတာကဒီတစ်ခေါက်ကြိုးပမ်းမှုဟာဓာတ်ရိုက်ထုတ်လွှင့်နေတဲ့ TV ရှေ့မှာဖြစ်သွားတာမဟုတ်ပါဘူး။ဇူလိုင်လ23ရက်နေ့တုန်းကပြစ်ခတ်မှုမှာတော့ထရန့်ရဲ့နေရွက်ကိုထိသွားခဲ့ပြီးသူ့နောက်ကပွဲတက်လာတဲ့သူကတော့သေဆုံးသွားခဲ့ပါရယ်။အဲ့ဒီနောက်မှာတော့ Trump က Republican Party ကသမ္မတလောင်းအဖြစ်ရွေးချယ်တာကိုလက်ခံခဲ့ပါတယ်။တနင်္ဂနွေနေ့တုန်းကပြစ်ခတ်မှုမှာတော့ Trump ဒဏ်ရာမရခဲ့ပါဘူးလို့တာဝန်ရှိသူတွေကပြောပါတယ်
။ Former President Donald Trump is safe and unharmed.
ဒီကိစ္စကိုစုံစမ်းစစ်ဆေးနေတဲ့ဗဟိုအစိုးရစုံစမ်းစစ်ဆေးရေးဌာန FBI ကတော့ဒီအဖြစ်အပျက်ကိုလုံခြုံမှုစ조사ပုံရတယ်လို့ပြောပါတယ်။တန်တရားတရားခံဟာမှန်ပြောင်းတက်ဆင်ထားတဲ့ AK-47 ပုံစံ Rifle တစ်လက် GoPro ကင်မရာတစ်လုံးနဲ့ကြောဘိုးအိမ်နှလုံးကိုခြံထားပြီးထွက်ပြေးသွားတာလို့ဒေသခံရဲအရာရှိကပြောပါတယ်။တခြားခရိုင်ကိုပြေးဖို့အဝေးပြေးလမ်းပေါ်ကားမောင်းပြေးတဲ့ဒီလူကိုရဲတွေကဖမ်းလိုက်နိုင်ပါတယ်။ Palm Beach ခရိုင်ရဲအရာရှိ Rick Bradshaw က
The Secret Service agent that was on the course did a fantastic job.
ကောက်ကွင်းထဲမှာရှိနေတဲ့အထူးတပ်ဖွဲ့ကတပ်ဖွဲ့ဝင်ကကောင်းကောင်းအလုပ်လုပ်ခဲ့တာပါ။သူတို့လုပ်ခဲ့တာကသမ္မတရှေ့မှာတကြင်းလောက်ကိုကြိုသွားပြီးစောင့်နေခဲ့တာပါ။ Rifle တနက်ပြောင်းကခြံစည်းရိုးကထွက်လာတာကိုသတိထားမိပြီးချက်ချင်းအဲ့ဒီလူကိုပြစ်ခတ်ခဲ့တာကြောင့်အဲ့ဒီလူလည်းထွက်ပြေးသွားခဲ့တာပါ
။ဒုတိယအကြိမ်မြောက်လုံခြံမှုစ조사ခံရတယ်လို့ Trump မဲဆိုရဲ့အဖွဲ့ကကြေညာပြီးတနိုင်မပြည့်ခင်မှာပဲ American သမ္မတ Joe Biden နဲ့ဒုသမ္မတ Kamala Harris တို့ကဒီကိစ္စနဲ့ပတ်သက်ပြီးပုံမှန်သတင်းရှင်းလင်းချက်တွေရနေတယ်လို့ထရန့်ဘေးကင်းတဲ့အတွက်စိတ်အေးသွားရတဲ့အကြောင်းပူးတွဲကြေညာချက်ထုတ်ပြန်ပါတယ်။တန်တရားတရားခံဟာထရန့်နဲ့ဂိုက်300ကနေ900လောက်အဝေးကခြုံတွေထဲမှာပုန်းနေတာဖြစ်တဲ့အကြောင်းဒေသဆိုင်ရာရဲအရာရှိတွေကပြောပါတယ်။အခုလိုအဖြစ်အပျက်ဟာလာမယ့်နိုဝင်ဘာရွေးကောက်ပွဲအပေါ်ဘလို့တက်ရောက်မယ်ဆိုတာမေးခွန်းတွေထွက်ပေါ်လာနေပြီး AK-47 ပုံစံ Rifle တနက်ကင်ထားတဲ့သူဟာတနက်နဲ့လှမ်းပစ်နိုင်တဲ့အကွာအဝေးတစ်ခုကိုဘလို့ကတ်လာနိုင်တယ်လဲဆိုတော့မိကုန်းနေလဲထွက်ပေါ်လာနေပါတယ်ခင်ဗျာ
။ကိုကြီးညာပြောပြခဲ့တာပါ။ဒါမဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွက်ကမလာဟဲရစ်စ်နဲ့ဒေါ်နယ်ထရမ့်တို့အချိန်နဲ့ဆက်လက်ရှင်းပြနေကြပါတယ်။အမေရိကန်မဲဆန္ဒရှင်တွေတမအမျိုးသမီးတွေကအမျိုးသားတွေထက်မဲပေးမှုနှုံပူပြီးများလာတယ်လို့ဒီလိုအမျိုးသမီးမဲဆန္ဒရှင်တွေကြားမှာလက်တော်ကမလာဟဲရစ်စ်ကထရမ့်နဲ့ပူပြီးထောက်ခံမှုရနေပါတယ်။ဒိုရာမက်ခွာပေးပို့တဲ့သတင်းကိုမက်ခင်ဖြူတွေကတင်ပြပေးပါမယ်။
1984ခုနှစ်ကစလို့အမေရိကန်သမ္မတရွေးကောက်ပွဲတွေမှာအမျိုးသမီးတွေကအမျိုးသားတွေထက်မဲပေးတဲ့နှုန်းပိုများတယ်လို့မဲပေးရမှာလဲ Republican ထက် Democrat တွေကိုပိုးပြီးတော့မဲပေးကြလိမ့်ရှိပါတယ်။သမ္မတ Joe Biden ကရွေးကောက်ပွဲမှာသူဆက်မပြိုင်တော့ဘူးလို့ပြီးခဲ့တဲ့ဇူလိုင်လကကြေညာခဲ့ပြီးတော့ဒုသမ္မတ Kamala Harris သမ္မတလောင်းနေရာကနေဝင်ပြိုင်လာချိန်မှာတော့အမျိုးသမီးမဲဆန္ဒရှင်တွေပိုများလာမဲ့ပုံရှိနေပါတယ်။Cook နိုင်ငံရေးစာဆောင်က Erin Covey ကအခုလိုပြောပါတယ်
We have seen a pretty significant shift
Jama အသက်အရွယ်လူမျိုးစုစသဖြင့်နောက်ခံအခြေအနေမတူကြတဲ့မဲဆန္ဒရှင်တွေကြားမှာကွဲလွဲမှုတွေတိတိတသားရှိပေမဲ့အမျိုးသမီးတွေကြားမှာတော့အခုအချိန်မှာဒီမိုကရက်ကိုပို့ပြီးတော့ထောက်ခံလာတာမျိုးတွေ့လာရပါတယ်အရင်ကဘိုင်ဒန်ဆိုရင်တော့သူတို့မဲပေးချင်မှပေးကြမှာပါ
ဒီနေ့ရွေးကောက်ပွဲမဲပေးတဲ့အခါသတိသားဖြတ်ချခွင့်အခွင့်အရေးကသူတို့အဓိကထည့်သွင်းစဉ်းစားတဲ့ကိစ္စဖြစ်တယ်လို့အမျိုးသမီး9ယောက်မှ1ယောက်နှုန်းလောက်ကပြောဆိုကြပါတယ်။သတိသားဖြတ်ချခွင့်နဲ့ပတ်သက်လို့ဖွဲ့စည်းပုံမှာထည့်သွင်းကာကွယ်ပေးထားတဲ့ Roe v. Wade ပြဌာန်းချက်ကိုသမ္မတဟောင်းဒေါ်နယ်ထရမ့်ခန့်အပ်ခဲ့တဲ့တရားရုံးချုပ်တရားသူကြီးတွေက2022ခုနှစ်မှာဖျက်သိမ်းခဲ့တာပါ။ကိုဝင်ထက်ချခွင့်ဥပဒေကိုထရမ့်ကပြည်내လိုက်ပြဋ္ဌာန်းစေတင်ပြီးဟဲရစ်စ်ကတော့တနင်္ဂနွေလုံးအတိုင်းတာနဲ့ဖက်ဒရယ်အစိုးရကဥပဒေပြဋ္ဌာန်းကာကွယ်ပေးတာမျိုးဖြစ်စေချင်တာပါ။ဒါကြောင့်ဟဲရစ်စ်ကိုထောက်ခံတယ်လို့မင်းဆန္ဒရှင်တချို့ကပြောပါတယ်
။ She's trying to create a world where
ကိုယ့်ရဲ့ခန္ဓာကိုယ်နဲ့ပတ်သက်လို့ကိုယ်တိုင်ဆုံးဖြတ်ပိုင်ခွင့်ရွေးချယ်ပိုင်ခွင့်အမျိုးသမီးအခွင့်အရေးရှိတဲ့ကမ္ဘာတစ်ခုဖန်တီးနိုင်ဖို့သူကစ조사နေတာပါ
။ She's for the people.
အလုံးတွေဖြစ်ရမယ်လို့သူပြောထားတဲ့စကားကိုကျမသဘောကျပါတယ်။ဒါလူလက်တန်းစားတွေကိုပြောတာပါ။ကျမလည်းလူလက်တန်းစားတစ်ယောက်ပါ။အမျိုးသမီးအခွင့်အရေးဥပဒေတွေကိုလည်းထောက်ခံပါတယ်ရှင့
်။လက်တော်လူထုစစ်တမ်းတွေအရာအမျိုးသမီးမင်းဆန္ဒရှင်တွေရဲ့ထောက်ခံမှုကိုကြည့်ရင် Harris က Trump ထက်6မှတ်ကနေ13မှတ်အထိပိုတာပါတယ်။ Poster @FM3 လူထုစစ်တမ်းအဖွဲ့က Paul Messling ကအခုလိုပြောပါတယ်။
She gained a lot of younger women who independent
Black women are a lot more likely to vote for Harris now. Hispanic women.
ဒီလိုမျိုးသမီးတွေလက်တဲ့အမျိုးသမီးတွေကတော့ဟဲရစ်ကိုမဲပေးဖို့အများကြီးပို့ဖြစ်နိုင်ပါတယ်။အဲ့လိုမျိုးလူမျိုးဓမ္မမောင်ရဲ့ပညာအရေးအချက်မတူညီတဲ့အမျိုးသမီးတွေထဲမှာအများစုကသူ့ကိုထောက်ခံကြပါတယ်။အဲ့ဒါကတကယ်အပြောင်းအလဲဖြစ်လာတာပါ။
And all of a sudden Kamala Harris is the nominee for the Democratic Party.
Human dai so yin blo ma tamara long phit ma la nai ne Kamala Harris ga yautya ji Democratic Party ya tamara long phit la da ba.
အသက်အရွယ်လိုက်မဲဆန္ဒရှင်တွေကိုကြည့်ရင်အသက်28နှစ်အောက်ဂျန်စီအမျိုးသားအများစုဟာထရမ့်ကိုထောက်ခံလာတာတွေ့ရတယ်လို့လူလူစစ်တမ်းကောက်ယူသူတို့ဦးဖြစ်တဲ့ Meredith College ကျောင်းက David McLean ကပြောပါတယ်
There has been an increase in terms of the admiration.
ချစ်စီလူငယ်အမျိုးသားတချို့ကြားမှာထရမ့်ကိုသဘောကျတဲ့သူတွေပိုများလာတာရှိပါတယ်။ငါတို့ယောက်ျားတွေပဲစွန့်ဆောင်နိုင်တယ်ဆိုတာမျိုးဟိတ်ဟန်ပြတ်တဲ့လူငယ်တွေပါ။
လူငယ်မျိုးသားတွေဟာအမျိုးသမီးခေါင်းဆောင်တွေနဲ့ပတ်သက်လာရင်နှိမ်ချတဲ့အမြင်တွေပါတဲ့ online သတင်းရင်းမြစ်တွေကိုတုံပြီးနိုင်ငံရေးလုပ်ကြတယ်လို့လည်း McLean ကပြောပါတယ်
။ So they believe that women can't make the tough decisions.
America မှာစစ်ပွဲဒါမှမဟုတ်နိုင်ငံတကာအကြမ်းတဲတစ်ခုကြုံလာခဲ့ရင်အမျိုးသမီးတွေကပြတ်ပြတ်သားသားမဆုံးဖြတ်နိုင်ဘူးလို့သူတို့ကယူဆကြတယ်။ခိုင်ခိုင်မာမာဆုံးဖြတ်လုဆောင်နိုင်စွမ်းရှိသူတွေဖြစ်သူတို့မယုံကြည်ကြဘူး။
2016ခုနှစ်ရွေးကောက်ပွဲတုန်းကထရမ့်အနိုင်ရခဲ့တာမှာလူမျိုးမျိုးသမီးတွေရဲ့မဲကအဓိကကျခဲ့ပါတယ်။2020ခုနှစ်တုန်းကလည်းလူမျိုးမျိုးသမီးအများစုရဲ့ထောက်ခံမဲကိုထရမ့်ရခဲ့တာပါ။ဒါပေမဲ့ဒီနှစ်လက်တလောစစ်တမ်းတွေအရာကတော့ Harris နဲ့ Trump အပေါ်လူမျိုးမျိုးသမီးတွေရဲ့ထောက်ခံမှုကအရေးအထွေအထူးတူလောက်ဖြစ်နေတာကိုတွေ့ရပါတယ်ရှင်
။ဆက်လက်ပြီးပြည်တွင်းဆက်ဆက်သတင်းတွေကိုကြည့်ကြအောင်ပါ။ဂျီနီဒေတာကာကွယ်ဆေးတင်တန်းဆက်ရှိဦးဟာမတော်ဆရည်တဲ့မျိုးပါတေဆောရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးဖွဲ့ဖွဲ့စည်းနေတယ်လို့ကင်းဒီအမျိုးသားများကာကွယ်ရေးတပ် KNDF ဘိုးပြောင်ကြိုင်းတာဝန်ရှိသူက VOA ကိုပြောပါတယ်။ရေပေးတဲ့သူစစ်ရှောင်းတဲ့ဒေသခံစုစုပေါင်းအိမ်အောင်စု 9,000 လူဦးရေ 3,000 ဝန်းကျင်အတွက်အမိုးကနဲ့စာနာဧကအကူအညီတွေလည်းလိုအပ်နေပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုပတ်သက်ထိုက်ကပြောပြပါမယ်။
ကယားပြည်နယ်ဒေသအခေါ်ကီးယနီပြည်ဒီမော့ဆိုမြို့နယ်အနောက်ချမ်းမှာစက်တင်ဘာ17ရက်နေ့ကစစ်တင်တန်းလေးချင်ရေလုံနေချိန်ကီးယနီကာကွယ်ရေးတပ်ဖွဲ့စစ်တင်တန်းသား18ဦးမတော်တဆရေတဲ့မျောပါတိုက်ဆုံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့လိုအပ်တဲ့စုံစမ်းစစ်ဆေးမှုအတွေ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းနေတယ်လို့ဗဟိုပြန်ကြားရေးတာဝန်ရှိသူတို့က VOA ကိုပြောပါတယ်
တို့တော့ဆရာတော်ဒီစုံစမ်းစစ်ဆေးရေးအဖွဲ့တွေပေါ့နော်စုံစမ်းစစ်ဆေးရေးအဖွဲ့ကိုစပြီးတော့မှတော့ဖွဲ့စည်းဖို့တော့ပြင်ဆင်နေပြီပေါ့နော်လက်တလုံးမှာတော့ကလေးတွေရဲ့ဇာဗနာလည်းတောက်လျှောက်လုံနေကြတော့လေလောက်တော့ပြီးတော့ပြီးသွားပြီပေါ့နော်ဒါမှမဟုတ်နောက်ဆက်တွဲနေနေကဒီကလေးတွေအတွက်ပေါ့နော်မပရိတ်ရွပေးတာတော့ဘာလို့ပေါ့နော်ဆက်လို့ဒါမျိုးတွေလုံနေတယ်စုံစမ်းစစ်ဆေးရေးအတွက်ကလည်းဒီစုံစမ်းစစ်ဆေးရေးအဖွဲ့ကိုဖွဲ့နေရပေါ့နော်တော်တော်ဆင်မှာတော့မပြီးမြောက်သေးပေါ့နော်ဒါတွေကတော့ဟုတ်လှုပ်ဆောင်နေစေဖြစ်ပါတယ်မဟုတ်
တီဆုံးသူတွေဟာအမျိုးသား10ဦးအမျိုးသမီး10ဦးဖြစ်ပြီးကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF အမျိုးသားညီညွတ်ရေးအစိုးရ NUG လောက်ခံပြည်သူကာကွယ်ရေးတပ်မတော် PDF နဲ့ဒေသအခြေဆိုင်ကာကွယ်ရေးတပ်ဖွဲ့တွေကဖြစ်ကြပါတယ်။ဒါ့အပြင်ရေဘေးကြောင့်အရသာ6ဦးထက်မနည်းတီဆုံးခဲ့တယ်လို့လည်းသိရပါတယ်။ကရင်နီဒေသကလွိုက်ကောဒီမော့ဆိုစတဲ့မြို့နယ်၅ခုရေလွှမ်းမှုခဲ့တာကြောင့်စစ်ရှောင်စခန်၁၀ခုထက်မနည်းရေနစ်မြုပ်ခဲ့ပြီးအင်ဂျင်300နီးပါးပျက်စီးဆုံးရှုံးခဲ့ပါတယ်စစ်ရှောင်တဲ့ဒေသခံတွေတနိုင်တစ်ပိုင်းစိုက်ပျိုးထားတဲ့စပါးကင်းဧက9000လောက်လည်းပျက်စီးခဲ့ပါတယ်ရေပြန်ချသွားချိန်နေရက်ကိုအရင်စလို့မပြန်မဲထပ်ပြီးအန်ဒီရဲ့ရှိမရှိသတိထားရမယ်လို့ကရင်နီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြန်လည်ထူထောင်ရေးဌာနမှူးကြီးခွန်မာတီးယားကပြောပါတယ်
တက်ဆရာတာဝန်ရှိသူများကနေမှဒီအတရားမရှိကြောင်းကြေညာမှပဲဟိုမိမိရဲ့နေရအိမ်တွေပြတ်သွားတာမျိုးတွေအချိန်မှနှုတ်တင်တယ်အာရေကြီးမှုကြောင့်ပေါ့လေနော်ဒီအဆောက်အဦများပြူကျနိုင်တဲ့အတွက်ကြောင့်မလို့တတိပြုနေထိုင်ရမယ်အခုကာလမှာဆိုလို့ရှိရောရေတွေကညံ့ညံ့လာဖြစ်နေတဲ့အတွက်ကြောင့်မလို့ရေတွေကျူတောက်တဲ့ဟာတွေကျွန်တော်တို့လုပ်ဖို့လိုအပ်တော့ပေါ့လေနော်
ရေးပေးချောင်အင်ဂျင်9000လူရေ3000ဝန်းကျင်အရေးပေါ်ပြောင်းရွှေ့ထားရပြီးရေးပေးနောက်ဆက်တွဲပြန်လည်ထူထောင်ရေးလုပ်ငန်းတွေမလုပ်နိုင်သေးပါဘူး။ယာယီတဲ့အိမ်တွေတိစောက်နိုင်ဖို့ဝါအမိုးအကာနဲ့အခြေခံဆက်နရိတ်ခအကူအညီအရေးပေါ်လိုအပ်နေတဲ့အကြောင်းဌာနမှူးကြီးခွန်မတရားကအခုလိုပြောပါတယ်
။လက်ရှိပေါ်တော့ဒီရေဘေးတိကရနီပြည်သူအတွဲလာတော့ဒီအကူအညီလိုအပ်ချက်တွေအများကြီးရှိတယ်။အဲ့မှာဆိုလို့ရှိတော့အခြေခံဆက်နရိတ်ခလိုအပ်တယ်။သွားရေးလာရေးခက်ခဲဖြစ်တယ်။တည်ပို့ဆော်ရေးအတွက်လမ်းကြောင်းတွေကိုမရှိဘူးဖြစ်တယ်။ကျွန်တော်တို့ယာယီရွှေပြောင်းနေတဲ့သူ18,300ဝန်းကျင်အတွက်ဒီဆက်နရိတ်ခဆက်ရှိစားပေးရင်အရေးပေါ်လိုအပ်တယ်။လာတလောမှာကျွန်တော်တို့ရေလွှမ်းခါရတဲ့ဒီစစ်ချောက်စခန်းတွေကြေးရွာတွေအတွက်ဒီအရေးပေါ်ဒီရာကြီးနေရာချထားရတဲ့တဲဒီအချိန်9000ကျော်ကျော်တော့ကျွန်တော်တို့အရေးပေါ်မူကာတွေအဝါတွေအရေးပေါ်ဒီကုညပပမှုတွေဒီလွတ်အပ်လျက်ရှိတယ
်အခုလိုမိုးရေအချိန်များပြီးရှမ်းကယားနယ်ဆက်မိုးပြဲဆက်ရေဖောက်ချခဲ့တာကြောင့်ဒီမော့ဆိုလွိုင်းကော်တလျှောက်ဘလူးချောင်းရီမြင့်တက်နေပြီးလွိုင်းကော်မြို့တဲ့အနေပိုင်းရက်ွက်တွေရေဝင်နှမြုပ်နေပါတယ်ရှင
်ဆက်လက်ပြီးနော်ဝေရောက်မြန်မာတွေစီကိုသွားကြအောင်ပါမြန်မာနိုင်ငံမှာနေထိုင်ကြတဲ့တိုင်းရင်းသားလူမျိုးတွေရဲ့အစားအသောက်ဒလိထုံတန်းတွေကိုမြင်သာစေမဲ့ပြင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှန်တွေကိုသိရှိနိုင်ဖို့ပထမဦးဆုံးအခမ်းအနားတစ်ခုကိုနော်ဝေရောက်မြန်မာတွေစုပေါင်းကျင်းပခဲ့ကြပါတယ်အပြည့်အစုံကိုမှတ်ညွညွလွင်ကနော်ဝေးနိုင်ငံကနေသတင်းပေးပို့ထားပါတယ
်စစ်ကောင်စီအောင်မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေကြရတဲ့မြန်မာပြည်သူပြည်သားတွေရဲ့အခြေအနေတွေကိုနော်ဝေးအစိုးရတာဝန်ရှိသူတွေနဲ့နော်ဝေးနိုင်ငံသားတွေပို့ပြီးသိရှိစေဖို့အတွက်အပြင်မြန်မာပြည်ကတိုင်းရင်းသားတွေအားလုံးရဲ့ယဉ်ကျေးမှုဓလေ့ထုံတမ်းတွေကိုလည်းမြင်တွေ့နိုင်စေဖို့အခမ်းအနားတစ်ခုကိုနော်ဝေးနိုင်ငံမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတိုင်းရင်းသားတွေစုပေါင်းပြီးကျင်းပခဲ့ကြပါတယ်။
ခုဒီနေ့ကျင်းပတဲ့အခမ်းအနားကတော့မြန်မာ Enhanced in Mount Food Festival နော်ဝေးလို့ပေါ့နော်။ပြောရတော့မတူကူကွဲပြားမှုတွေကြားတဲ့ကစူးစီးတိဆောက်ထားတဲ့မြန်မာအဖွဲ့အစည်းဆိုတဲ့ဟာနဲ့ရွယ်ပြီးတော့လုပ်ပါတယ်။လုပ်ရတဲ့အကြောင်းအရာတော့မြန်မာရဲ့ culture မြန်မာတွေရဲ့ယဉ်ကျေးမှုရိုးရာဝစ်စုံတွေနောက်မြန်မာမှာရှိတဲ့ဒီတိုင်းရင်းသားတွေမျိုးစုံဘလို့ရှိတယ်တိစောက်ထားရဲ့ဆိုရာရေးမြန်မာပြည်မှာအရင်တုန်းကပေါ့နော်အခုလက်ရှိမလုံနိုင်သေးတဲ့အရင်တုန်းကအကြောင်းလေးတွေဘလို့ပျော်ရွှင်ခဲ့တယ်ဘလို့အလှူတွေလုပ်ခဲ့တယ်ဆိုတဲ့ဟာလေးတွေဒါလေးတွေကိုနော်ဝေးမှာရှိတဲ့ပြည်သူတွေသိစေချင်တယ်အများတော့မှတော့အော်စလိုဘက်မှာပဲလုပ်နေကြဖြစ်တဲ့အခါကျတော့ဒီတစ်ခါမှာတော့လီလီဟမ်မာရဲ့ဟာမာရဲ့ယောဗစ်ကေဆိုတဲ့ဒီနာမည်ကြီးတဲ့မျိုးသုံးမျိုးစုံတဲ့နေရာမှာလာလို့တာပါဟုတ
်နော်ဝေးနိုင်ငံလီလီဟာမာမျိုးမှာစက်တင်ဘာလ14ရက်နေ့စနေနေ့ကပထမဆုံးအကြိမ်ကျင်းပတဲ့ဒီအခမ်းအနားမှာအထူးအစီအစဉ်အနေနဲ့မြမအရေးနဲ့ပတ်သက်လာရင်ရှေ့တန်းကအငဲတစီလှုပ်ရှားပါဝင်ပေးသူတူဖြစ်တဲ့ဩစလိုတက္ကသိုလ်လူမှုသိပ္ပံဌာနကပမောက္ခခရစ်စတန်စတော့ကဲကိုမြမတင်ဟအကုံနူးဆောင်စုကိုလည်းချီးမြှင့်ခဲ့ပါတယ်
။ကျွန်မတို့မြန်မာပြည်သူတွေဒုက္ခရောက်တဲ့အချိန်မှာပေါ့နော်။ဟိုနိုင်ငံခြားသားတော်တော်များများဝင်ပြီးကူကြတာတွေ့ရတယ်။အထူးသဖြင့်တော့နော်ဝေးမှာအလုပ်လုပ်တဲ့အခါမှာဒီမြန်မာလူထုရဲ့လိုအပ်ချက်ဟိုအရင်တော့ကလည်း NPC ဆိုတာရှိခဲ့တယ်နော်ဝေးကျင်းပမကော်မတီပေါ့။ဒီ professor ဟာနော်ဝေးကျင်းပမကော်မတီတုန်းကလည်းပဲဥက္ကဋ္ဌလုပ်ပြီးတော့မြန်မာရေးကိုပါထက်ထဝင်ကူညီခဲ့တယ်။နောက်ပိုင်းမှာလည်းမြန်မာနဲ့ပတ်သက်လို့သူဟာအများနဲ့ဘယ်တော့မှနောက်မဆုတ်တမ်းပါတယ်။အခု2021ခုဖြစ်ပြီးတဲ့နောက်မှာဆိုရင်သူ့ရဲ့ကူညီမှုဟာမဟုတ်လို့အများကြီးထိထိရောက်ရောက်ဖြစ်ခဲ့တယ်။ဘလို့လောက်ထိဖြစ်လဲဆိုတော့အစိုးရနဲ့ဆက်သွယ်တဲ့နေရာပဲဖြစ်စေပြည်သူလူထုဒီနော်ဝေးချင်းနေနဲ့ဆက်သွယ်တဲ့နေရာတွေမှာပဲဖြစ်စေနောက်မြန်မာရဲ့ activities ဘာကြီးပဲလုပ်လို့သူကဘယ်တော့မှမပြတ်မကွက်လာတယ်။နော်နော်ဝေးဆိုရနဲ့ပြောတာခက်ခဲတဲ့မြန်မာအနေနဲ့ဆိုတိုးရခက်ခဲတဲ့နေရာတွေမှာဆိုလည်းပဲသူကတရားလုပ်ပြီးတော့ဝင်ဖို့အတွက်အကုန်လုပ်ပေးတယ်အဓိကရည်ရွယ်ချက်ကတော့မှုလို့မြန်မာပြည်ကဟိုလိုအပ်ချက်တွေကိုကူညီနေတဲ့နိုင်ငံသားတွေကိုကိုမှုလို့အတိအမှတ်ပြုတဲ့အနေနဲ့စုလေးတစ်ခုပေးခြင်းလဲဆိုပြီးစဉ်းစားပြတယ်စဉ်းစားတော့နာမည်ဘယ်လိုပေးကြမလဲဆိုတော့ဘာမီ fan frames of bami ပေါ့မြန်မာရဲ့တငယ်ချင်းမြန်မာလို့ဆိုမြန်မာတင်ကဟာဆိုပြီးတော့နာမည်လေးထားပြီးတော့စုပေးဖို့လုပ်တယ်စုမှလည်းပဲအခုချိန်မှာတကယ်တော့မဟုတ်လို့မြန်မာပြည်ကလိုအပ်ချက်ကငွေကြေးပါညာအားလုံးလိုအပ်နေတာဆိုတော့ဒါကစုဖြစ်နေပေးတော့လေသူ့ကိုအမတ်တရဖြစ်စေခြင်းကိုပဲအဓိကထားပြီးတော့
I am deeply honored because really I feel that it's not deserved, but it's of course a great.
ကျွန်တော်အထူးပဲဂုဏ်ယူမိပါတယ်။ကျွန်တော်အနေနဲ့ဒီဆုကိုမထိုက်တန်ဘူးလို့ခံစားမိပေမဲ့နော်ဝေးမှာရှိတဲ့မြန်မာအတိုင်းဝိုင်းကနေခုလိုဆုချင်းမြင့်တဲ့အတွက်အရန်ဂုဏ်ယူမိပါတယ်။စစ်အာဏာသိမ်းတဲ့အချိန်ကစပြီးဒီမှာရှိတဲ့ပြည်ပရောက်မြန်မာအတိုင်းဝိုင်းကိုကောင်းကောင်းသိခဲ့ရတာဟာတိတ်ကိုကြည်နူးစရာတကယ်ကိုအားကျစရာဖြစ်ပြီးကျွန်တော်ရဲ့လုပ်ငန်းထဲမှာရောသူတို့နဲ့ဆောင်ရွက်မှုတွေကိုလေ့လာရတာမှာသိပြီးအသုံးဝင်လှပါတယ်။ဒါအပြင်ကျွန်တော်အဖို့သူတို့နဲ့အတူဒီကလှုပ်ရှားမှုတွေမှာပါဝင်ခွင့်ရစေခဲ့ပါတယ်။ကျွန်တော်ကတော့နော်ဝေးအစိုးရနဲ့နော်ဝေးအကူအညီပေးရေးအဖွဲ့တွေအပေါ်တော်တော်ကိုစိတ်ပြတ်မိပါတယ်။သူတို့မှန်ကန်တဲ့ဘက်ကနေလှုပ်ဆောင်ဖို့ပြက်ကွက်တယ်လို့ခံစားမိပါတယ်။လက်ရှိအနေအထားတွေကိုသူတို့သိထားတာတွေနားမလည်တာတွေအပေါ်ကျွန်တော်စိုးရိမ်မိပါတယ်။နော်ဝေးကနှစ်တိုင်းအကူအညီတွေအများကြီးပေးနေတာမှာတော်လှန်ရေးအတွက်သိပ်ပြီးအထောက်အပံ့မဖြစ်ဘဲတကယ်လိုအပ်တဲ့နေရာတွေကိုမရောက်ဘူးလို့ထင်ပါတယ်။ဒါကြောင့်နော်ဝေးအစိုးရအနေနဲ့သူတို့တမိုင်းအမှားမဖြစ်အောင်နားလည်လာဖို့မျှော်လင့်တယ်လို့သူတို့ရဲ့နီးဗျူဟာတွေပြောင်းလဲလာနိုင်တယ်လို့ယူဆပါတယ
်
။ဒီကဏ္ဍမှာလီလီဟာမမျိုးရဲ့ဒုတိယမျိုးတော်ဝင်တက်ရောက်နှုတ်ဆက်စကားပြောကြားခဲ့တဲ့အပြင်မြန်မာနိုင်ငံအမျိုးသားညီညွတ်ရေးအစိုးရနော်ဝေးနိုင်ငံတာဝန်ခံဒေါက်တာမောင်မောင်မြင့်ကလည်းမြန်မာအရေးနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုခဲ့ပါတယ်။မြန်မာတော်လှန်ရေးအတွက်အထောက်ပံ့ဖြစ်စေဖို့ရန်မုံငွေရှာတဲ့အနေနဲ့မြန်မာအစားအသောက်တွေအပါအဝင်တခြားအစားအသောက်ဖွဲ့ရာတွေနဲ့အသုံးဆောင်တွေကိုလည်းရောင်းချခဲ့ကြတာပါ။
အခုတော်လိုင်းရေးနဲ့ပတ်သက်တာကတော့တကယ်တမ်းပြောရရင်အခု themes တစ်ခုလုံးကတော့တော်လိုင်းရေးရဲ့ပုံမှာပဲအခြေခံပြီးတော့တည်ဆောက်ထားတယ်။အဓိက theme ကတော့ဒီရရလာတာရဲ့ငွေရောင်းတာတွေပေါ့နော်။အစားအသောက်ရောင်းတာတွေအဝတ်ထည်ရောင်းတာတွေအကုန်လုံးကတော်လိုင်းရေးကိုအကျိုးပြုဖို့ရည်ရွယ်တယ်။အခုလက်ရှိဒုက္ခကြုံနေရတဲ့ရေဘေးအပအဝင်ပေါ့နော်။အားလုံးဒီမှာလိုအပ်တဲ့အရာတွေပူတည်ဖို့ရည်ရွယ်တယ်။နောက်ဒီ humanitarian aid ပေါ့လေပြောရရင်တော့လူသားချင်းစာနာမှုတွေဟာမြန်မာပြည်မှာအကြီးကျယ်လိုအပ်နေပါတယ်ဆိုတာလေးကိုပြသဖို့အဓိကရည်ရွယ်ပါတော့
ဒါအပြင်မြန်မာပြည်သူပြည်သားတွေရဲ့ယဉ်ကျေးမှုကိုထင်မှတ်မြင်သာစေဖို့စီစဉ်တက်ဆက်တဲ့အခမ်းအနားတစ်ခုလည်းဖြစ်တာကြောင့်မြန်မာတလေမြန်မာထုံးနှံတွေကိုစီစီကားကားတင်ဆက်ကြပြခဲ့ကြတာပါရှင်။ကျောင်းညီညွန်းမှာ
အိန္ဒိယနိုင်ငံတောင်ပိုင်းကော်ဖီဆိုင်ခင်းတွေမှာနေထိုင်နေကြတဲ့စင်ရိုင်းတွေရဲ့ပုံမှန်သဏ္ဍာန်ကိုအခြေခံဖတ်တီးထားတဲ့စင်ရုပ်ထုအကောင်ကြီးတရားကိုနယူးယောက်မြို့အနီးမှာပြသတာထားပါလေ။တဘာဝအလားတရားမျိုးစုံနဲ့အတူပူပြီးကောင်းတဲ့နေထိုင်မှုဘဝကိုရနိုင်ခြင်းကိုယူပြီးအရေးစရုပ်တွေကိုပြသထားတာပါ Writers သတင်းဆောင်ပါကိုအခြေခံပြီးအလိမ္မာကပြောပြပါမယ
်လူနဲ့တရိစံကြကောင်းမွန်တဲ့ဆက်ဆက်ရေးတိုးတက်စေဖို့ယူရပြီးတော့တည်သားနဲ့ပြုလုပ်ထားတဲ့စေပုံတရက်အယုတ်ကောင်တရားလောက်ကိုနယူးယောက်မြို့အနီးတစ်ဝိုက်မှာပြသထားတာဖြစ်တယ်လို့ဖန်တီတက်စင်သူအဖွဲ့ကဆိုပါတယ်ဒီစင်ရုပ်တွေရဲ့အရွယ်စားပေါ်မူတည်ပြီးတော့အမေရိကန်ဒေါ်လာ8000ကနေ12000အထိရောင်းချတာလည်းဖြစ်ပါတယ်နယူးယောက်မြို့ကိုရွှေပြောင်းအခြေချတဲ့စီးကြီးတွေလို့နာမည်ပေးထားတဲ့ The Great Elephant Migration ပြပွဲမှာအိန္ဒိယတောင်ပိုင်းတစ်ခွင်ကထားနေတိုင်းရင်းသားအမှုပြည်သားရှင်လျာနီးပါးဖန်တီထားတဲ့လက်ရာမြောက်စင်ရုပ်တူတွေလည်းပါဝင်ပါတယ်အိန္ဒိယကတကယ့်စင်တွေကိုအခြေခံဖန်တီးထားပြီးတော့အရွယ်အစားကစင်ပေါက်လေးကနေစင်အကြီးကြီးအထိရှိသလိုလာရောက်ကြည့်ရှုသူတွေဟာလည်းဒီရုပ်တွေကိုထိတွေ့ကြကြည့်လို့ရပါတယ်
Each of the elephants is based on a real wild elephant that lives in the tea and coffee plantations of South India.
စင်ကောင်ရည်စီရဲ့ပုံမှန်သဏ္ဍာန်ကအိန္ဒိယနိုင်ငံတောင်ပိုင်း coffee ဆိုင်ခင်းတွေမှာနေထိုင်ကြတဲ့စင်ရိုင်းလူရဲ့ပုံစံကိုအခြေခံထားတာပါ။လူတွေကိုကိုယ့်ရဲ့ပတ်ဝန်းကျင်မှာရှိတဲ့သဘာဝအလှမျိုးစုံနဲ့ပိုကောင်းအောင်နေထိုင်ကြဖို့လှုံ့ဆော်ပေးဖို့အတွက်ဒီစင်တွေကဘာလှည့်ထီးသွားနေကြတာလေ
။တက်ရှိတတဝါမျိုးစိတ်ပေါင်းမျိုးစုံကြားအတူနေထိုင်ဖို့ဒီပြပွဲကအရေးပါတဲ့ပတ်ဝန်းကျင်တစ်ခုဖြစ်တယ်လို့သခိုင်းခါရာကဆိုပါတယ်။စင်ရုပ်တူတွေပြသထားတဲ့ meat packing ခရိုင်ဒီရုပ်ပြတဝိုက်မှာတော့ဒီစင်ရုပ်တူတွေကိုဖျက်သွားဖျက်လာတွေကသဘောကျလို့နေပါတယ်။
Well, you know, we're in the concrete jungle, right? So this is what you don't expect to see.
ကျွန်တော်တို့ concrete တောအုပ်ထဲရောက်နေပါတယ်။ကျွန်တော်တို့အတွက်အရေးကြီးတဲ့တခြားသက်ရှိတ ত্ত্ব ဝါတွေရှိနေသေးရဲ့ဆိုတာဒီစင်တွေကသတိပေးသလိုပါပဲ
ဒီစင်ရုပ်တူတွေကိုရောင်းရငွေဒေါ်လာတန်ဝက်ခန့်ရောင်းချပြီးပြီလို့ Meat Packing KI စီမံခန့်ခွဲရေးအသင်းအဆိုအရသိရပါတယ်ဒီလိုရောင်းရတဲ့ရောင်းရငွေတွေကိုထိသိမ်းစောက်ရှောက်ရေးလုပ်ငန်းတွေအတွက်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုလူလန်းသွားမှာဖြစ်ပါတယ် ဆရာတို့တွေကိုကောက်ယူကနေဖန်တီးပြုလုပ်ထားတဲ့ပုံပေါက်နေပေမဲ့လန်ထရနာလို့ခေါ်တဲ့အိန္ဒိယဌာနေပေါင်းပင်တွေနဲ့ပေါင်းဆက်ဖန်တီးထားတာဖြစ်ပါတယ်။ဒီဆရာတို့တွေပြသထားတာကလာရောက်ကြည့်ရှုသူဧည့်သည်တွေကိုခဏတာစိတ်အပန်းပြေစေပါတယ်။ပက်ထရစ်ရှာကတော့ဂျာမနီနိုင်ငံမှာလက်ရှိနေထိုင်နေပြီးတော့နယူးယောက်မြို့ကိုအလဲပတ်ရောက်ရှိနေသူဖြစ်ပါတယ်
။ La verdad es que soy turista y me
ရင်းနဲ့အကျွမ်းတဝင်ဖြစ်လာနေအမျှမြို့ထဲမှာသဘာဝပုံစံအတိုင်းတည်ရှိနေတာကကျွန်မကိုငြိမ်းချမ်းစေပါတယ်
။နယူးယောက်မြို့ Beat Packing ခရိုင်မှာပြသထားတဲ့ဒီဆေးရုပ်တွေကို October 20ရက်နေ့အထိပြသကျွန်မနေပါပါ။
ဖြစ်ရေအမေရိကန်တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ကျွန်တို့ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOA ရေဒီယိုညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။အခုတော့ပတ်စဉ်အစီအစဉ်တွေစပါမယ်။စီးပွားရေးအကြောင်းမပြောမီအင်တာဗျူးနဲ့စကြင်ပါတယ်။လေကြောင်းတိုက်ခိုက်မှုကာကွယ်ရေးအတွက်ရေဒါနဲ့ဆက်သွယ်ရေးစနစ်လိုအစစ်မြစ်နည်းပညာတွေမပေးခြင်းတောင်း Starlink Internet အသုံးပြုနိုင်အောင် American အနေနဲ့ကူညီပေးနိုင်ရင်လူမှုကိုပို့ပြီးကာကွယ်နိုင်မယ်လို့ CDM လေကြောင်းကာကွယ်ရေးတပ်ဖွဲ့ဝင်တူက VOA ကိုပြောပါတယ်လေကြောင်းတိုက်ခိုက်မှုဆက်ဆက်အကြောင်းတွေကိုလေတဲ့ CDM တက်ကြကြီးဇေယျနဲ့ကိုငင်းချင်အေးကဆက်သွယ်မေးမြန်းထားပါတယ်
လေကြောင်းတိုက်ခိုက်မှုတွေကိုကြည့်ရင်ဒီကုလမကရဲ့အစီရင်ခံစာတွေရဆိုရင်2023ခုနှစ်ထဲမှာတချိန်တုန်းများလာတယ်လို့ပဲအခု2024ခုနှစ်ထဲမှာဆိုလည်းနှစ်ဘက်မတိုင်ခင်တည်းကအစာပေါင်းများစွာတက်လာတယ်ဆိုပြီးပြောပါတယ်စစ်ကောင်စီဘက်ကတော့ပြည်သူတွေကိုကာဝယ်ပေးဖို့တိကျမှုရှိမှသာတက်ခတ်တယ်ဆိုပြီး VOA ကိုဖြည့်ရှင်းထားတာရှိပါတယ်တစ်ဖက်မှာလည်းရသားထိခိုက်သေးဆုံးရတဲ့ဓာတ်ပုံရုပ်တံမှတ်တမ်းတွေကလည်းထပ်ပေါ်နေပါတယ်ဆိုတော့ဒီအနေထားမှာစစ်ဖြစ်နေတဲ့ဒေသတွေမှာအရက်သားတွေကိုကာဝယ်နိုင်ဖို့ဆိုရင်ဒီအမေရိကန်ဆိုးရွားကလည်းဥပဒေနဲ့ပြဋ္ဌာန်းထားပြီးသားဖြစ်တဲ့လူသက်လက်နဲ့မဟုတ်တဲ့နည်းပညာအကူအညီမျိုးတွေကလက်ရှိဘလောက်လိုအပ်နေလဲခင်ဗျအ
ဓိကတော့ကျွန်တော်တို့ကမျိုးတွေတိတ်ထားပြီးဖြစ်တဲ့အတွက်ဒီတိတ်ထားတဲ့မျိုးတွေမှာဒီလက်ရှိအနေထားရဆိုဒီချောင်းရံကာကွယ်ရေးကလိုကိုလိုအပ်တယ်ပေါ့နော်အဲခုနလေချောင်းရံကာကွယ်ရေးဆိုတဲ့ပစ္စည်းဆိုတဲ့နေရာမှာအဲလူသက်လက်နဲ့မဟုတ်တဲ့ဟာဆိုလို့ရှိရင်အဓိကတော့ဆက်သွယ်ရေးဆက်ပေါ့နော်ဆက်သွယ်ရေးဒီလေချောင်းအဲလေချောင်းပြန်ပန်းမှုတွေကိုကြားဖြတ်ကင်ဟွာထောက်လန်းနိုင်တဲ့ဆက်သွယ်ရေးဆက်အင်တာဆက်လုပ်လို့ရရနိုင်တဲ့အဲ VH ဆက်တို့ H ဆက်တို့ UH ဆက်တို့ဒါမျိုးဆက်မျိုးတွေကောင်းကောင်းလိုအပ်မယ်။အဲနောက်တစ်ခုကရေဒါပေါ့နော်။ရေဒါမှာကတော့ခုနကဒီရိုးရိုးဟိုဟာပေါ့နော်ဒီစစ်ဘက်သုံးရေဒါအကြီးကြီးအဆင့်ရတော့မဖြစ်နိုင်ဘူးလို့တော့သိရတယ်။ဒါပေမဲ့အဲကျွန်တော်တို့ဒီသင်းမောတွေမှာသုံးတဲ့ရေဒါမျိုးဆက်လုပ်တွေကတော့အရင်ကတော့စူးစမ်းမယ်ဆိုတော့ရနိုင်တယ်ပေါ့
ဟုတ်ကဲ့ဒီဒါမျိုးတွေအပြင်မှာပေါ့နော်လက်တွေ့တကယ်အပြင်မှာဖြစ်လာနိုင်တဲ့တခြားနည်းပညာအကူအညီဆိုရင်ရောဘာတွေရှိမလဲဗျာ
အင်တာနက်ပေါ့နော်အင်တာနက် Starlink Internet ကိုဒီနိုင်ဒီဒေတာတွေမှာဒီတိုင်းရင်းသားဒေတာတွေဒီအင်တာနက်ဖြတ်ထားတဲ့ဒေတာတွေမှာကြည်ကြဲပြည့်ပြည့်သုံးနိုင်လို့ရှိရင်လည်းကျွန်တော်တို့ဒီ latest လေရင်ပြန်တမ်းမှု information နဲ့အချိန်နဲ့တစ်ပြေးညီရောက်တယ်အဲဘာကြောင့်လဲဆိုတော့ကုသလို့ကျွန်တော်တို့ဒီဒေါ်လာအိမ်မှာကျွန်တော်တို့ကဒီလေချောင်း channel တွေအများကြီးရှိတယ်လေချောင်း channel တွေကိုခုရှိတယ်အဲ့လေချောင်း channel တွေအချိန်နဲ့တပြေးညီကိုသူကပို့အဲစစ်တပ်တပ်ဝင်ရတက်လိုက်တာနဲ့မလက်ဖီနေဆိုတာသိတယ်သိရတဲ့ကင်းထောက်တွေကလှမ်းပြီးတော့ပြောလိုက်တယ်အဲ့တော့ Starlink ကိုဂျိုလို့ internet ကိုကျွန်တော်တို့တွင်းတွင်းကျကျသုံးနိုင်အောင်လို့ကူညီပေးမယ်ဆိုရင်ကိုကျွန်တော်တို့ဒီရောင်းရကားပွဲကအဘုံအထောက်အကူတော်တော်လေးဖြစ်တယ်ပေါ့နော်အခုကျတော့လက်ရှိနေသားမှာတော့နေရာတိုင်းမှာမရအင်တာနက်မရလဲအဆင်မပြေတဲ့အချိန်မှာကင်းထောက်တွေကဘယ်လိုလုပ်ရလဲဆိုတော့ဒီအိုင်ကွန်ဆက်တွေနဲ့တဆင်းဆင်းသွားအဲဆင်းဆင်းသွားတဲ့အချိန်မှာဘာပြဿနာရှိလဲဆိုဂျားထဲမှာကြာကြာသွားတယ်ပေါ့မိနစ်မိနစ်လင်းရက်စပီယာတအားမြန်တယ်လေဥပမာလာရှိုးကဒါအခုဘုံသွားခြင်းနဲ့ဖြစ်စဉ်ဆိုရှင်အသွားအပြန်မှာတစ်ခါလေမိနစ်50လဲကြာတယ်ပ ကုန်ကျပြီးအပြန်တရာဥ့ကိုပြန်ရောက်နည်းနည်း50ထန်းကုန်တနာကြီးပဲဥမာခုပင်လေဥဆိုထန်းကုန်အဲ့တော့အဲ့တဲ့ဒီဥမာနှစ်ထိုးကြီးကိုပုံသွားခြင်းမဲ့လို့ရှိရင်နှစ်မိနစ်သုံးမိနစ်အတွင်းကိုရောက်သွားတယ်နှစ်ထိုးကြီးကိုတခြားဥကနေပေါ့ဆက်မှာအဲ့လိုမျိုးဖြစ်တဲ့အတွက်ခုနကလိုအစင်းစင်းသတင်းပို့နေရရင်ကြားထဲမှာချိန်ကြီးကြာသွားတယ်ပေါ့နော်ဟုတ်ကဲ့ဒီလက်ရှိဒေါ်လာကြီးအဖွဲ တဲ့ရင်းကိုဆိုလို့ရှိရင်အဓိကအိုက်စတာလင်အင်တာနက်ခြေစုပ်ကြောင့်ပဲတိုင်းလမ်းနယ်မြေတွေမှာကျွန်တော်တို့ထောက်လန်းလို့ရတယ်ပို့လို့ရတယ်ပုံစံမျိုးတွေတွေ့နေရတယ်ပေါ့နော်စတာလင်ကတော်တော်လေးကျေပြန့်တော့မယ်ဒါပေမဲ့ပြဿနာဝယ်ရမှာကျွန်တော်ဝယ်တဲ့အနေအမှာကျွန်တော်တော်တော်လေးခက်ခဲတဲ့အနေဒါဆိုဥပမာစကိုင်းတိုင်းတော့ရောက်သွားတယ်တိန့်ချာနဲ့ဟိုတကယ်တော့ကျွန်တော်တို့အွန်လိုင်းအစကဒီ2021 2022ပတ်ဝန်းကျင်တော့မှာကျွန်တော်မှန်သိသလားကျွန်တော်တို့ဒီတိုင်းကရင်ယူဘက်ကရင်နယ်ဘက်ဒီမှာစားလင်ဝယ်တော့ရင်တိန့်30တော့အဲ့ပတ်ဝန်းကျင်မှာရှိတယ်90တောင်မပြေဘူးပေါ့နော်ဒါပေမဲ့အခုလက်ရှိအနေအထားမှာပြည်တွင်းထဲကိုရောက်သွားတဲ့အချိန်မှာတကယ်တမ်းစတားလင်းကဒေါ်လာ600 900လောက်ပဲရှိတဲ့အချိန်မှာပြည်တွင်းထဲကိုရောက်သွားဟုတ်ပဲစကိုင်းလိုနေတာတို့ရောမှာ300 300လေးဖြစ်တယ်ဟိုအဒီနောက်တစ်ခုကအိန္ဒိယနိုင်ငံတွေကတခုမှဒီစတားလင်းကိုသူကတရားဝင်သူတို့နိုင်ငံတွေကဖွင့်ပြမထားဘူးတရုတ်လည်းဖွင့်ပြအိန္ဒိယလည်းဖွင့်ပြဘယ်နိုင်ဟိုဒီလာအိုလည်းဖွင့်ပြတော့ထိုင်းမှာဆိုကျွန်တော်တို့ရှိကိုသွင်းမဲ့စတားလင်းဆက်တယ်အများကြီးပဲဖန်ခံရတယ်ပေါ့နော်အဲ့တော့အဲ့ဒါတွေကိုဒီအမေရိကန်အကူအညီနဲ့ဥပမာဘင်္ဂလားဒေ့ရှ်လိုနေရာမျိုးကသွင်းမလားထိုင်းလိုနေရာမျိုးကသွင်းမလားအဲ့ဒါမျိုးဟိုဟိုဟာဖြစ်တဲ့ပုံစံမျိုးနဲ့လုံးမဲ့စုပ်ပေးမဲ့ဆိုပို့ပြီးတော့ပို့ပြီးကျယ်ပြန့်လာနိုင်တယ်ပုံတော့ပို့ပြီးအားကောင်းလာတယ်ကျွန်တော်မြင်သမျှထဲမှာလည်းအလွယ်ကူဆုံးဒီအထောက်ပံ့ခုနသူတို့ကဒီနန်ဘောအချမ်းမဖတ်တဲ့လက်နက်ပေါ့နော်လူသက်လက်နက်မဟုတ်တဲ့ပစ္စည်းကူညီတာဖြစ်တဲ့အတွက်အခုနဆက်သွယ်ရေးဆက်တင်တဲ့တောင်ပို့ပြီးတော့အဲ့အင်တာနက်ကိုချပေးလိုက်ရင်ကျွန်တော်တို့လူတွေအချင်းချင်းကိုကင်းထောက်ပြီးချက်ချင်းလိုင်းပေါ်မှာအချင်းချင်းစိတ်ဆက်ပြီးပို့တာနေပို့မြန်တယ်လို့ကျွန်တော်တို့မြင
်ဟုတ်ကဲ့ဒီလိုမျိုးအရက်သားတွေထိခိုက်သေဆုံးမှုယုံနေအောင်လို့စစ်ကောင်စီပေါ်အလုံးစုံလေးစီဖြတ်တောက်နိုင်ရင်ပါရောဘယ်လိုမျိုးအခက်အခဲတွေရှိနေလဲမြတ
်ဟိုလေးစီဖြတ်တောက်ရဒီတိုင်းသွားလို့တော့ဘယ်လိုမှမရဘူးမရဘူးဆိုတာကလေးစီကရိုးရိုးစစ်တပ်ကိုလေးစီမပေးပါနဲ့ဆိုလို့လုံးလုံးမရဘူးဆိုတာမြန်မာတနိုင်ငံလုံးကိုအရက်ဖက်သုံးဖို့လေးချောင်းအရက်ဖက်မလီဆေးဘယ်ရောဆေးဘယ်အတွက်ပါလုံးဝလေးစီမသွေးမှန်းနဲ့ဆိုတဲ့ပုံစံမျိုးလုပ်မှာပဲလေးစီကစစ်တပ်ရှိမရောက်မှာဘာကြောင့်လဲဆိုတော့စစ်တပ်ရှိကိုစစ်တပ်ကလည်းသူ့ရှိကိုလေးစီကသူကငါတို့စစ်တပ်သုံးဖို့လေးတပ်သုံးဖို့ဆိုပြီးပြောပြီးဝယ်တာမဟုတ်ဘူးဒီလေးချောင်းပို့ဆောင်ရနေပြီးတော့သူကဒီအရက်ဖက်မှာသုံးဖို့ဆိုတဲ့ခေါင်းစဉ်နဲ့ပဲဝယ်မှာပဲဝယ်ပြီးတော့မှပဲလေတက်ကိုသူမဟုတ်တော့အကုန်လုံးကလေတက်ကလူတွေရွေးတာဝန်ယူနေတာလေတက်ကတော့အင်ဖာဖစ်တော်မှုတော်ဘောပေါ့နော်ဒီထွက်ရတိုင်းရယူရတဲ့ပုချုပ်တွေဒါမင်းအောင်နိုင်ကိုယ်တိုင်ခန့်ထားတာဒီပုချုပ်စင်ရော်တို့ပါအောင်ဆိုရင်ဒီလိုပုံကိုယ်တွေတော့ပုချုပ်မြစ်ဆွေတို့အဲဒီလိုမျိုးလေတက်ကအငိမ့်သားယူပြီးသားလူတွေဒီပဲဒီဒီအရက်ဖက်မှာထည့်ထားတယ်အဲ့တော့ဟိုကြိုက်တယ်လို့ဝယ်တာနောက်ဆုံးနောက်တစ်ခုကဒီမြန်မာနိုင်ငံရဲ့စီးပွားရေးကိုဥပိုင်လို့အမီစီတို့ကပဲချုပ်ပိုင်ထားတာသူတို့ကအောက်ကပြေးမလို့အဲ့တော့သူကကြိုက်တဲ့ပုံတွေတွေဖွင့်မယ်အကုန်လုံးကုနာလိုမျိုးဒီအရက်ဖက်စေဘယ်သုံးဖို့ခေါင်းစင်းနဲ့ပဲဝယ်ဘာလို့ဆိုအခုအဲမင်္ဂလာလုံးလေးတဲ့စကမ်းမှာသုံးတယ်ဒီရင်စီဆိုလို့ရှိရင်လည်းလေးတဲ့စကမ်းနဲ့ရစီကံကပြီးတန်ထားမှာမဟုတ်ဒီအရက်ဖက်စီကံနဲ့တွဲထားတာဒီ DC ဝင်းလို့ခေါ်တာပေါ့တော့ကျွန်တော်တို့ဒီလေးအရက်ဖက်လေးဝင်းနေရကန်အိမ်မှာပါတာအဲ့ရနေမှာတော့ပါပဲ့ပြီးတော့သုံးတာဥပမာတထက်ဦးအပြည်ပြည်ဆိုင်ရာလေးစိမ့်ပါဗျာတထက်ဦးကလေးတင်လေးဖိုက်တာတွေအကုန်လုံးကလေးရင်စီကဘယ်ရယူသုံးလဲဆိုအဲ့အပြည်ပြည်ဆိုင်ရာလေးစိမ့်သုံးတဲ့ထရာတော့ဖွဲ့သုံးနေယူသုံးနေတာပဲအဲ့တော့ကျွန်တော်တို့ကဖြတ်ချင်အကုန်ဘာလို့ပြဿနာကကျွန်တော်တို့နိုင်ငံကိုဒီတခြားနိုင်ငံအစင်းနဲ့ schedule flight လို့ခေါ်တဲ့အဲလေရင်တွေလည်းရှိတယ်ပြောဒီအဲအဲနောက်ပေါ်အရေးပေါ်ဘယ်လိုရာသီဥတုမကောင်းလို့ဆင်းရမယ့်အမျိုးအစားလေရင်တွေလည်းရှိတယ်အဲအဲ့ဒါလေးအဲအဲ့လိုအတွက်ဒီလေရင်စီကလည်းရှိမှဖြစ်မယ်ဆိုပုံစံမျိုးလည်းရှိအဲအဲ့ပုံစံမျိုးနဲ့လည်းအဲ့တော့ဟိုတစ်ဖက်ကဖြတ်တောက်ဖို့ရလည်းခက်ခဲရှိတာပေါ့နော်ကျွန်တော်ဒါပေမဲ့အခုနောက်ဆုံးကျွန်တော်သိသလောက်ကဒီအရက်ဖက်ကနိုင်ငံအပြည်ပဝင်လာတဲ့ non schedule flight schedule flight အဲ့လေရင်တွေကိုစီမဖြစ်ပေးရတော့ကြာပြီလို့ပြောတယ်အဲ့ဝင်ဆောင်မှုမပေးရတော့ကြာပြီလို့ပြောတယ
်စစ်မှတ်ချက်ပွားနေတဲ့ဒေသကပြည်သူလူထုကရောဘလို့လေချောင်းရံကဝယ်ရေးအသိနဲ့ပြင်ဆင်မှုတွေလုပ်တင်လဲခင်ဗ
ျဥပမာအခုလာရှုခုကျွန်တော်တို့မျိုးတွေတင်ထားပြီဆိုအညှို့တွေရပြည်သူတွေကတော့မျိုးမှပြန်နေမယ်ဆိုရင်တော့ခုနလိုဗန်ဂါရရတော့နေအိမ်တိုင်းလိုလိုနေရဒေသတိုင်းလိုလိုတူထားရမယ်နောက်တစ်ခုကအဲ့သက်ဆိုင်ရာဥပမာတရန်လန်လေးပဲဖြစ်ဖြစ်အမှန်တည်းဥပမာလာရှုမှာလာရှုတာလာရှုမျိုးဈေးကြီးပေါ့နော်ဈေးအဲ့ဈေးကြီးရဲ့ဘေးနားမှာသူတို့ကဒီပြည်သူတွေအရေးပေါ်လေချောင်းအန်တွေလာပြီလို့ရှင်ကိုလုံးမှုဗန်ဂါတွေပါလို့ဆနစ်တကျလောက်ထားပေးရမယ်ဒါကပါလဲဆိုအမှဒီလိုနေရာတွေမှာအများပြည်သူသုံးတဲ့နေရာတွေမှာအာမှလေချောင်းတစ်ထည်ပေးရပြီလာပြီအဲ့ဆိုနီးဆက်ရဗန်ဂါတွေကိုပြေးဝင်ပြီးခဏရှောင်နေလိုက်ဒါကျွန်တော်တို့ဒုတိယကမ္ဘာစစ်မှာတုန်းကအင်္ဂလန်တို့ဂျာပြင်သစ်တို့မှာလည်းဒါသာတီပုံစံမျိုးအင်္ဂလန်တို့ဘာလာမျိုးသုံးခဲ့တာပဲဒီလိုမျိုးအစိုးရစီမံပုတ်ပဲပြီးတော့ဘန်ဂါရာမျိုးဟာတွေ့ထားတယ်လေချောင်းသတိပေးလာပြီးတော့နီးဆက်ရာတွေကိုပြေးဝင် နောက်ဒီပါလေဒီစေရေးကာလမှာခုနနျူကလ িয়ার စစ်ပွဲနဲ့ပတ်သက်တဲ့ဟာဓာမျိုးဟာတွေအောင်မတချို့နိုင်ငံတွေမှာလေ့ကျင့်တာရှိကြတယ်လေဒီနိုင်ငံအခုလည်းအဲ့လိုမျိုးကကျွန်တော်တို့တင်ထားတဲ့မျိုးတွေမှာဒီတာဝန်ရှိတဲ့တိုင်းလက်လက်နက်ကိုင်းတွေတိုင်းဒီအဲ့ခြေသားကိုတင်ထားတဲ့လက်နက်ကိုင်းအဖွဲ့အစည်းတွေရဲ့တာဝန်ကမဖြစ်မနေအဲ့ခုနလူစီကားကနေရာတွေလူအများပြည်သူနေရာတွေမှာဓာမျိုးတွေစနစ်တကျတူထားတင်တယ်နောက်တစ်ခုကပြည်သူတွေနေနေလဲသူတို့ရဲ့အိမ်တွေမှာခေါင်းအရေးဝအဲ့ချိန်ကောင်းကောင်းစိတ်စကားချအဲ့ကိုဘန်ကအောင်းအောင်းတူတာပြီးခိုင်နိုင်ရှိအောင်လုပ်တာတဲ့ဘန်ကမျိုးတရားစနစ်တကျတူပြီးတော့အဲ့ထဲမှာဝင်ညာဘက်ဝင်အိမ်နေတာတော့ပို့ပြီးတော့စိတ်ချမယ်လို့ကျွန်တော်မြင်ပါတယ
်ကိုညဉ့်ညဉ့်မြင်များခဲ့တာပါအခုတော့လူမှုရှုခင်းကိုမကြည့်မီစီးပွားရေးကိုကြည့်တာအောင်ပါမြန်မာဆောက်လုပ်ရေးလုပ်ငန်းကဏ္ဍမှာ2024ခုနှစ်အတွင်း 1.6 ရာခိုင်နှုန်းကျဆင်းမယ်လို့သုတေသနစာဆောင်တစ်ခုကထောက်ပြလိုက်ပါတယ်။နေဆက်ဒေသတွေမှာတော့ဆောက်လုပ်ရေးလုပ်ငန်းတချို့ဆက်လက်ဖြစ်ထွန်းနေပြီးပြည်မကြီးဘက်မှနေကွေသွားတာလို့လုပ်ငန်းရှင်တွေကပြောကြပါတယ်။ဒီသတင်းပါစီးပွားရေးအစည်းအဝေးမှတ်သိမ်းထိုက်တင်ပြထားပါတယ်။
ဖီထရီကန်ဒေတာကန်ကန်ထရိုက်တာကိုမဦးတယောက်ဒေတာမှာရေကြီးနေတာကြောင့်လုပ်ငန်းတွေခဏရပ်ထားပြီးရေဘေးကူညီပေးနေရတယ်လို့ BOA ကပြောပါတယ်။ထိုင်းလာအိုမြန်မာနယ်စပ်ကဖီထရီကန်ဒေတာမှာတော့ဆောက်လုပ်ရေးလုပ်ငန်းတွေရှိနေတာပါ။မဲခေါင်မြေချောင်းကနေတရုတ်ပြည်ဘက်ကတင်မောနဲ့ဆောက်လုပ်ရေးလုပ်ငန်းသုံးပစ္စည်းတွေတည်ယူလာပြီးအဆောက်အုံဆောက်လုပ်ရေးလုပ်ငန်းခွင်တွေရှိတယ်လို့ဒေတာတွင်းကပြောကြပါတယ်။ဒေတာရင်းမှာဆောက်လုပ်ရေးလုပ်ငန်းတွေရှိနေတာကြောင့်ပြည်မကြီးကနေလုပ်သားတွေရွှေ့ပြောင်းအလုပ်လာလုပ်ကြတယ်လို့လဲကန်ထရိုက်တာကိုမဦးကပြောပြပါတယ
်ဒီတွင်ကဈေးသူကအလုပ်အလုပ်အရှားတဲ့ခါကျတော့ဒီတက်ငွေကလေဘာက2000ဆို2000နဲ့ပဲသွားနေကြတာဟုတ်1000ကျွဲကို2000ကိုဒီတွင်က2000မှာပေါက်နေတာဟုတ်ဒီမှာ2000ကျွဲနဲ့ခေါ်လိုက်တဲ့ခါကျတော့သူကပျော်ပြီးလာကြတာလေ
ဟုတ်
ပြောပြလာကြတာဆိုတော့ဒီမှာကဘတ်ငွေပဲသုံးတဲ့ခါကျတော့ဒီမှာကတကယ်ပေါက်သေးက400ဆိုတော့ခုပေါက်သေးနဲ့ဘတ်ပေါက်သေးနဲ့ဆိုရင်960နဲ့960 6000ပတ်ဝန်းကျင်ပေါက်တာကို6000လောက်ဒီလေကျန်ငွေနဲ့ဆို6000လောက်ရက်ပေါက်သေးဖြစ်ကြလေဒီကမှာကအလုတ်ကိုင်တွေကအကုန်လုံးရက်တဲ့တော်တော်များများကရက်လိုက်တဲ့အနေအထားမျိုးရှိတဲ့ခါကျတော့တချို့သဆိုင်နဲ့မဖြစ်တော့ပလေးပဲဖြစ်မဲ့တယ်ဆောက်နေကြတာကရလိုက်တဲ့ခါကျတော့လုံသားအင်အားတွေကမလုံအလုံသားတွေအားနေကြတာပေါ့လုံလက်မဲ့တွေများနေတာလေအလုံလက်မဲ့တွေများနေတဲ့ခါကျတော့ဒီလိုလက်ဆက်မျိုးတွေတက်လာတယ်တော်တော့ယူရီးယားနိုင်ငံတွေသွားလုံကြတယ်အဲ့လိုကိုထွက်လို့ရတဲ့နိုင်ငံကိုထွက်ပြီးလုံကြတာပေါ့အလုံလို့ကတော့တချို့အကြောင်းလေးကတော့တော်တော်များများကဒီဤတွင်းမှာလုံတဲ့လူတွေကျတော့မလုံးနိုင်ကြတော့လေလုံးဝရှုံးမိုင်းနဲ့ပြနေဟိုအရှုံးပြနေတာပေါ့အလုံးမကိုသူတို့အလုံးပဲတင်တာဆွဲတာတငယ်ချင်းတို့ဆိုပြောတယ်တင်တာဆွဲတာဈေးတုံးနေဘလို့ပဲပြီးပြီးတော့အမြင်ဆုံးနဲ့ပဲရကြခုနေထားတဲ့ဆိုသူတို့လှုပ်လိုက်ရင်ရှုံးမယ်လှုပ်လိုက်ရင်ရှုံးမယ်
ဒီမှာတည်းမှာအလုတ်အကန်ရှပတာကြောင့်နေဆက်ကိုရွှေ့ပြောင်းလာပြီးဆောက်လုပ်ရေးလုပ်ငန်းခွင်တွေမှာအလုတ်လုတ်ကန်ကြသူတွေကလစာနဲ့ရကြတာမဟုတ်ဘဲနေစားလုပ်သားတွေဖြစ်အလုတ်လုံနေကြတာဖြစ်ပါတယ်။
ကျွန်တော်ဒီမှာကကျွန်တော်ဘယ်လိုပြောမလဲနေစားကပဲတနေ့တာတနေ့ပေါ့တနေ့တာကိုဒေစားဒေးလီချီပဲရှင်းတာလေဒေးလီချီပဲရှင်းတာကျွန်တော်တို့ကအဲနေစားကနဲ့ပဲရှင်းတယ်လစာနဲ့မဟုတ်ဘူးပေါ့နေစားကအိုမှာ15ရက်တခါရှင်းတာရှိတယ်တစ်လတခါရှင်းတာရှိတယ်ဆင်းနိုင်တဲ့နေပဲရတယ်မဆင်းနိုင်တဲ့နေပြရဘူးပေါ့
မြမဆောက်လုပ်ရေလုပ်ငန်းခန္ဓာမှာအခု2024ခုနှစ်အတွင်း 1.6 ရာခိုင်နှုန်းလောက်ကျဆင်းမယ်လို့ Research and Markets .com ရဲ့မြန်မာ Construction Industry Report 2024မှာဖော်ပြပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေလျှက်ဆင်ပြီးပြတ်တောက်မှုမြန်မာကျန်းမာရေးတန်ဖိုးကျဆင်းမှုလုံသားမလုံလောက်မှုဆောက်လုပ်ရေးပစ္စည်းဈေးနှုန်းကြီးမြင့်မှုတွေကြောင့်ရင်းနှီးမြှုပ်နှံသူတွေနဲ့ဝယ်ယူသုံးစွဲသူတွေရဲ့ယုံကြည်ချက်လျော့သွားစေတယ်လို့အစိုးရကစာကထောက်ပြပါတယ်ဒါပေမဲ့လည်းတည်ယူပို့ဆောင်ရေးပြန်ပြည့်မြဲစွန့်အင်ဖွံ့ဖြိုးရေးတို့မှာရင်းနှီးမြှုပ်နှံမှုနဲ့သုံးစွဲမှုတိုးလာနိုင်တာကြောင့်စားလို့ရေလုပ်ငန်းခန္ဓာအပေါ်ရေတို့အတွက်အထောက်ပံ့ဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းဖော်ပြပါဗျ။ပြည်တွင်းစားလို့ရေလုပ်ငန်းတွေကတော့နှေးကွေသွားပါတယ်။ဒါပေမဲ့လိုအပ်ချက်ကတော့ကြီးမားနေစေဖြစ်ပါတယ်။နေဆက်ဒေတာတွေမှာတော့အထူးသဖြင့်တစ်ဖက်နိုင်ငံကငွေချင်းနဲ့လုပ်ငန်းတွေလက်ခံအလုပ်လုပ်ကြတာကြောင့်လုပ်ငန်းလေပတ်မှုတချို့ဆက်ပြီးတော့ဖြစ်ထွန်းနေပါတယ်။ ရွှေတရီကန်ဒေတာကန်ကန်ထရိုက်တာကုမာဦးကတော့ဒေတာရင်းလုပ်ငန်းလဲပတ်မှုပုံစံကိုအခုလိုပြောပြပါတယ်
နော်အပြောင်းလဲကတော့ဒီမှာကကျွန်တော်တို့နေဆက်မှာဖတ်ပဲသုံးတာဆိုတော့လေတက်ယူရီးယားငွေပဲသုံးတဲ့ခါကျတော့အပြောင်းလဲရတာမဖြစ်ပါဘူးအဲကြက်ငွေနဲ့ကျတော့ဒီကျွန်တော်တို့လီဘာပေါ့လီဘာတချို့လီဘာသုံးလီဘာတွေဆိုမြန်မာပြည်ကနေခေါ်တဲ့ခါကျတော့သူကအဲသူတို့တွေပို့ပြီးတော့လီဘာတွေလီဘာကတွေကြောင့်ပို့သက်တာလာပေါ့ကျွန်တော်တို့ဒီမှာသုံးတာလီဘာကလားလီဘာကတနည်းကိုပတ်လေးရဆိုရင်ပတ်လေးရတနည်းကိုဆရာတယောက်ကိုပတ်လေးရဆိုရင်ဥငွေနဲ့ဆိုရင်သူက900လောက်ကြတာ哦လူမြန်မာငွေနဲ့ဆိုလူဆရာတယောက်900ကျပ်ငွေနဲ့900ဆိုတော့မြန်မာပြည်မှာက200လောက်ပေးခေါ်ရင်ဆရာတယောက်ကရနေပြီရောအဲ့လေကျတော့ခါရတော့ဒီဘာကရတတ်တာပေါ့လားပေါ့
တချိန်တည်းမှာပဲမြန်မာနိုင်ငံတွင်းမတည်ငြိမ်မှုတွေကိုထောက်ပြပြီး Thai Siam Cement Group SCG ကုမ္ပဏီကမြန်မာနိုင်ငံတွင်းကဘီလက်မြေစက်ရုံနှယုံကိုပိတ်လိုက်ပြီးပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းလုပ်ငန်းချက်မဲ့အစီအစဉ်တွေကိုလည်းဆန့်ကန့်ခဲ့ရကြောင်း Siam Cement Group ရဲ့အမှုဆောင်ဒုတိယဥက္ကဋ္ဌရဲ့ပြောဆိုချက်ကိုကိုးကားပြီး The Nations ကဖော်ပြပါတယ်တနေရှင်တရေးစာနဲ့လုတ်တဲ့မင်းမြန်ကံမှာသူကအခုလိုပြောသွားတာပါမြန်မာနိုင်ငံတွင်းကလုပ်ငန်းတွေပြန်ဆနိုင်ရေးကတော့မျှော်လင့်ချက်မရှိသေးဘူးလို့လည်းသူကပြောပါတယ် Thai SCG လုပ်ငန်းကြီးအနေနဲ့တော့ဝန်ထမ်းတွေရဲ့အသက်အန္တရာယ်စိုးရိမ်ချက်ကြောင့်လုပ်ငန်းတွေလက်ပတ်မှာမဟုတ်ဘူးလို့လည်းပြောပါတယ် Research and Markets Stockholm ရဲ့မြန်မာ Construction Industry Report 2020မှာတော့2022ခုနှစ်ကနေ2028ခုနှစ်အတွင်းပြန်ပြင်းပြဲဆွန့်အင်အခြေခံအဆောက်အုံစီမံကိန်းတွေနဲ့ကုန်ထုတ်လုပ်ရေးတို့မှာရင်းနှီးမြှုပ်နှံမှုတွေကြောင့်မြန်မာနိုင်ငံတွင်းဆောက်လုပ်ရေးကဏ္ဍမှာပြင်းမြ 3.6 ရာခိုင်နှုန်းလောက်တိုးလာမယ်လို့ခန့်မှန်းထားပါတယ
်။မတ်တိန်ထားရဲ့စီးပွားရေးစီစဉ်မှာခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ချင်ပါတယ်။ရေဘေးဒုက္ခရောက်နေသူတွေအလို့အဆုံကအခုချိန်မှာပါလိပါတယ်။တော့ကူနေသူတွေအနေနဲ့ဘာတွေသတိထားတယ်ပါဆိုလဲဆိုတော့ကိုနာခင်မုံတိုင်းမှာကိုတိုင်းကူညီခဲ့ဘူးသူတပ်ပုံတရင်တော့ဟောင်းကိုစရာထွန်းတဲ့မဆုပြတ်မောင်ကမြင်မြန်ပြီးလူမှုရှုခင်းမှာတင်ပြထားပါတယ
်မြန်မာနိုင်ငံအနှံ့ရေဘေးအကူအညီပေးနေသူတွေအနေနဲ့ကိုယ့်ရဲ့အန္တရာယ်ကိုအရင်ကာကွယ်ဖို့အရေးကြီးတယ်လို့ရေဘေးအကူအညီကိုတိုင်းပေးခဲ့ဘူးသူတယောက်ကအကြံပြုပါတယ်ရေဘေးဒုက္ခကြုံနေရသူတွေအတွက်ကိုလည်းတကယ်လိုအပ်တဲ့ပစ္စည်းတွေကိုပေးသင့်တယ်လို့ဒီ Darkest Moon တိုင်းဖြစ်ခဲ့တော့ကလက်ဖွဲ့တာမျိုးမှာ3လကြာနေထိုင်ပြီးတော့မှကူညီခဲ့မှုတဲ့ဓာတ်ပုံသတင်းတော်ဟာကိုစိုးစရာထွန်းကပြောပါတယ်မြန်မာနိုင်ငံနေရာအနှံ့နေမကဒီနိုင်ငံတကာကရေကြီးတဲ့နေရာတွေကိုသွားရောက်ပြီးတော့ဓာတ်ပုံမှတ်တမ်းတွေတင်ခဲ့မှုသလိုရေဘေးဒုက္ခတွေကိုကိုယ်တိုင်ကူညီခဲ့မှုတဲ့ကိုစိုးစရာထွန်းနဲ့မေးမြန်းထားပါတယ်ရှင
်ရေဘေးနဲ့ပတ်သက်ရင်တော့1995ကျွန်တော်တို့ကောလင်ဝန်းတို့ရေကြီးတဲ့အချိန်ပေါ့အိမ်တွေလည်းပါကြတယ်ဟိုလူတွေလည်းဖေးကြတယ်ပေါ့အဲဒီအချိန်မှာတော့ကျွန်တော်တို့ကိုယ်တိုင်ရေဘေးဒုက္ခတွေနေနဲ့ဟိုရေဘေးကိုခံစားမှုပါတယ်အဲနောက်တစ်ခုကကျွန်တော် 2008 မှာတော့နာဂိပေါ့နော် 2008 နာဂိဖြစ်တဲ့ခါမှာကျွန်တော်နာဂိဖြစ်တဲ့ချိန်နဲ့စပြီးတော့မှလက်ပေါ်တာမှာရောက်သွားတဲ့ဟာကဟိုဘောလန်နီယာအနေနဲ့ကျွန်တော်အဲ့မှာ3လလောက်နေခဲ့ဘူးလေနောက်ထပ်ရေးပြီးတရားတော့ဒီကျွန်တော်တို့ကောလင်းမှာထပ်ကြည့်တဲ့2015ရေးပြီးတော့ကလေးတို့ပြီးတော့အေရော်ရီတိုင်းပါရေးကြည့်တဲ့ဖြစ်စဉ်တွေနောက်ပြီးတော့ရခိုင်ပြည်နယ်ဆိုလို့ရှိရင်အဲစစ်တွေမြောက်ဦးဒီရေးကြည့်တဲ့အားတွေမှာကျွန်တော်ပြည်ပင်းမှာတော့သွားဥပါတယ်ဒီဘအနေနဲ့ကတော့ဒီ2018မှာဒီလာဟိုဟိုဒီဆယ်ကျိုးတဲ့အခါမှာရွာလုံးကျပါပြီးမှလူရာချီပြီးတည်ဆုံးတည်ဆုံးတာရှိတယ်ပျောက်ဆုံးတာရှိတယ်အဲ့ဒီအားတွေအဲလာဟိုဟို2018မှာပေါ့နော်အဲ့မှာသွားပြီးတည်ယူပါတယ်နောက်တစ်ခုမှာတော့ဒီဂျပန်နိုင်ငံမှာဒီဖူကူရှိမားမှာပေါ့ဒီတိုင်ဖုန်းမုန်တိုင်းတိုက်လို့အဲလူတွေရာနဲ့ချီပြီးတေပြီးပျောက်ဆုံးတဲ့အချိန်မှာအဲအဲ့မှာသွားပြီးတည်ယူပါတယ
်အခုလိုမျိုးပေါ့နော်ဒီနိုင်ငံတကာမှာလည်းဒီရေဘေးဒုက္ခနဲ့ပတ်သက်လို့သွားပြီးတော့မှဓာတ်ပုံမှတ်တမ်းတင်ပို့တယ်ပြည်တွင်းမှာလည်းနေရာအနှံ့ရောက်ပြီးတော့မှကိုယ်တိုင်လည်းဒီရေဘေးဒုက္ခကြုံမှုသူတယောက်အနေနဲ့ဆိုရင်အခုလိုမျိုးဒီမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ရေဘေးအခြေအနေမှာဒီဟိုဒုက္ခတွေတွေအနေနဲ့ပေါ့နော်ရေဘေးကြုံနေတဲ့သူတွေအနေနဲ့ဟိုဘာအလိုအဆုံးလို့အခုချိန်မှာပြောနိုင်လဲရှင်
ဒီရေကြီးနေတဲ့အချိန်တွေမှာတော့အဓိကလိုအပ်တာတော့ဒီထမင်းတုံးနဲ့ဟိုစားစရာရေရေပေါ့နော်ဟိုဆေးဝါးနဲ့ပပပေါ့အဲ့ဒီဟာတော့အဓိကလိုအပ်တဲ့အချက်ပေါ့ဒီရေကြီးတဲ့အချိန်ပေါ့အဲရေကြီးပြီးတော့နည်းနည်းကြာသွားပြီဆိုတော့သူကဒီစားစရာဆွဲချိန်မှာထမင်းတုံးဆိုရတဲ့အဲအဓိကပို့ပြီးလိုအပ်တာကဒီဆန်နဲ့စီပေါ့ဆန်စီရေပြီးတော့ဒီတက်ရေရှိအထားခံမဲ့ဒီစားတော့ပုံတွေကအဓိကလိုအပ်တာပေါ့ နောက်တစ်ခုကဒီကျွန်တော်တို့ဒီနာကဲမှာတော့ကျွန်တော်တို့တွေ့ခဲ့ဦးတဲ့အတွေ့အကြုံရဆိုလို့ရှိရင်ဟိုတော်တော်များများကမလုပ်ကြလဲဆိုတော့လာပြီးဆိုရင်ယူလာတဲ့ပစ္စည်းတွေကဟိုအားလုံးကသွားပြီးတူကြရပေါ့ဒီခေါဆွဲချောက်တုတ်တွေလို့နောက်တစ်ခုကချင်းတော်လို့စောင်းလို့တကယ်တမ်းဒီဒုက္ခခံစားရတဲ့ပြည်သူတွေမှာကအဲ့ချိန်မှာသူတို့ကလိုတာကအဲ့ဒီဟာမဟုတ်တော့ဒီရေပေးကြောင်းမလို့သူတို့ရဲ့ဟိုဒီအသက်အိုးကြီးနေလဲပျက်စီးဆုံးရှုံးသွားမယ်ပေါ့နော်ပြီးတော့သူတို့အချိန်ထဲမှာပဲသူတို့ရဲ့ရှိခဲ့ဦးတဲ့ဆိုင်လေးတွေတို့အိမ်လေးတွေတို့ဒီစီးပွားရေးလုပ်ငန်းလေးတွေလည်းပျက်စီးသွားတယ်ပေါ့အဲ့တော့အဲ့ချိန်မှာကျတော့သူတို့အဓိကလိုအပ်တာဘာလဲဆိုတော့ဒီစားဖို့ဆန်ရတော့ပဲရှင်ပြည်ပြောနော်သူတို့အမြဲလိုမှာပဲလေဟိုပို့ရင်လည်းဒါတင်ထားလို့ရတဲ့ပစ္စည်းမျိုးပေါ့နောက်ထပ်ထပ်ပြီးလိုတာတော့သူတို့အတွက်ဟိုငွေကြေးပေါ့ဒီဟိုငွေကြေးလည်းပေးနိုင်တယ်ဆိုတော့ပို့ပြီးတော့မှအဆင်ပြေတာပေါ့အိမ်တော်သူစုကိုဘယ်တော့တတ်မှတ်ပြီးတော့မှ
ပြောမယ်ဆိုရင်စေတနာရှင်တွေဘက်ကတော့ဒီရေပေးကြုံနေသူတွေအတွက်ဆိုပြီးတော့มาပေးတာဖြစ်ပေမဲ့လည်းတကယ်တမ်းဒုက္ခရောက်နေတဲ့သူတွေအတွက်ကိုလက်ငင်းမလို့တဲ့ပေါ့เนาะဟိုအပိုဖြစ်နေတဲ့ပစ္စည်းမျိုးတွေပေါ့ဆောဆောကတော့အကိုဆိုးဆရာကျွန်းနည်းနည်းပြောပါတယ်ဆိုတော့အဲ့လိုမျိုးလက်ငင်းမလို့ပဲねဒီအပိုဖြစ်နေတဲ့အခုလိုမျိုးအချိန်မျိုးမှာလက်တလောကူညီတဲ့သူတွေအတွက်ကိုဒီဟိုအပိုဖြစ်နေနိုင်တဲ့ပစ္စည်းမျိုးတွေဆိုရင်ရောဘယ်လိုမျိုးပြောလို့ရမလဲရှင
့်ဟောဗျာတို့လိုဟာမျိုးတွေတော့တက်ခဲတို့ဟာမျိုးတွေပေါ့เนาะအဲ့လိုမျိုးတွေလည်းပါလာတော့ဒါတော့လူရဲ့လူရှင်ကတော့ဒါသူစီရတယ်သူဖာသူတွေ့ပြီးတအိမ်ကိုဘယ်နှခုစီဆိုပြီးအိမ်ကြီးနဲ့တွက်ပြီးယူတာပါဒါပေမဲ့အဲ့ဒီပစ္စည်းတွေကကျတော့ဟိုအိမ်တိုင်းအတွက်တော့တော်လိုချင်မှလို့မှာပေါ့နောက်တစ်ခုကတော့ကျွန်တော်အကြံပေးနေကြတာကတော့ဗာလဲဆိုတော့ဒီပစ္စည်းတွေဝယ်သွားတယ်ဆိုတာကြောက်လဲဟိုဝယ်ရတာလဲအချိန်တိုင်းကုန်တယ်ပြီးတော့ဟိုခိုးရောက်သွားလို့ရှင်တယ်တကယ်ဟိုမြေပြင်မှာဒုက္ခရောက်နေတဲ့သူတွေအတွက်ကဟိုတကယ်အသုံးသိမဲ့မသိဘူးဆိုတာလဲတိတ်မသိကြဘူးအဲ့တော့အကောင်ဆုံးကတော့ကိုတက်နိုင်တက်နိုင်တဲ့လောက်ပေါ့ဒီဆန်ရယ်စီရယ်ပြီးရင်ကျန်တာတော့ငွေသားပေးလိုက်တာကပုံပြီးကောင်းမယ်နဲ့တူပါလေအဲ့မှာလိုအပ်တာကိုသူတို့ကသူတို့စီမံခွန်ခွဲပြီးပွဲပါလိမ့်မယ်အဲ့
တော့ဒေသတစ်ခုနဲ့တစ်ခုမှာဒီဟိုအကူအညီလိုအပ်တာတွေရောကွဲနိုင်မလားရှင
့်အဲတနည်းနဲ့တနည်းကတော့သူတို့လိုတာတွေကမတူကြဘူးဗျအဲဥမာဆိုကြလို့ရှိရင်တချို့ကကြောက်လဲဟိုလေလိုချင်တာတော့ဟိုအခုချိန်ဒီရေမကြသေးတဲ့နေရာတွေပေါ့နော်အဲရေကြပြီးသားနေရာတွေကကြောက်လဲသူကဟိုပေါ့စားစရာတောက်စရာလိုမှာပေါ့အဲ့တော့တနေရာနဲ့တနေရာတော့ဟိုဒါတော့တည်ကြတယ်တူမှမဟုတ်ဘူးပြဟုတ
်ဒီမြန်မာနိုင်ငံအနှက်ပေါ့နော်အခုကြုံနေတဲ့ဒီရေဘေးအကူအညီအတွက်ကိုဒီပရာဟိတအကူအညီသူတွေလည်းတော်တော်လေးသွားပြီးတော့တတ်နိုင်သလားကူညီနေကြတာတွေ့ရတယ်ပေါ့လीဆိုတော့တချို့ကလည်းဒီအရင်ကတည်းကဟိုအတွေ့အကြုံရှိမှုသူတွေပါတယ်လို့တချို့ကလည်းဒီရေဘေးအတွေ့အကြုံမရှိတဲ့သူတွေလည်းပါနိုင်ပါတယ်ဆိုတော့အဲ့လိုမျိုးသွားကူညီနေတဲ့သူတွေအတွက်ကိုရောဒီဆောင်ရံဆောင်ရံနေပေါ့နော်တည်ထားတင်တာရောဘယ်လိုမျိုးအကြံပြုနိုင်မလဲရှင့်
သွားနေကြသူတွေပေါ့နော်ပရာဟိတအဖွဲ့ရတော့သူကတော့အတွေ့အကြုံရှိပြီလားဆိုတော့သူကတော့သိပြီလားဖြစ်မှာပေါ့ကျွန်တော်အရှိမအတွေ့ခဲ့ဘူးလားဒီကဘာတွေ့ခဲ့ဘူးလဲဆိုတော့ဟိုပေါ့အလူရှင်နေပေါ့လူရှင်နေကြတော့သူတို့ကဘာအတွေ့အကြုံမှရှိကြတာမဟုတ်ဘူးလေအဲသူကသွားလူချင်းတဲ့စိတ်ဆန္ဒနဲ့စေတနာပဲရှိကြတာပေါ့အဲအရှိပိုင်းနေမှာကျွန်တော်တွေ့ဘူးလားဘာတွေ့ဘူးလဲဆိုတော့အများစုကဟိုအသက်ကြီးအင်ကြီးယူမလာကြဘူးအယူလာကြလို့ရှိရင်လေတို့တွေကအဲ့ကောင်အဲ့ဒီဟာတွေကိုဟိုမဝတ်ကြဘူးဒီလက်ထဲမှာပဲခြင်ထားကြတာဟာပဲများတယ်ပေါ့အဲနောက်တစ်ခုကအပြင်မှာအရန်မိုးချုပ်သွားလို့ဟိုလေကမောက်တော့မလို့ကန်ကောင်းတာတော့ဟိုရေလန်းနဲ့ခီးသွားတဲ့အခါကျတော့ဟိုပေါ့လမ်းမတာတော့ဒါမျိုးတွေကျွန်တော်တွေ့ရပါတယ်ရေကြီးနေတဲ့နေရာမှာဟိုပေါ့အမောင်ထဲမှာအပြင်မှာဟိုလေမောင်းရတာဆိုတော့ဟိုမမြင်စမ်းတော့နဲ့ဆိုတော့အန္တရာယ်အရန်ကြီးပါတယ်အဲ့တော့သွားလူကြမဲ့တမန်ပြည်သူတွေအနေနဲ့ဆိုလို့ရှိရင်လေးနဲ့ခီးသွားတဲ့ခါကျရင်ကိုသွားမဲ့ရွာကဘယ်ဘလောက်ဝေးလဲပေါ့ဂျီလန်းခီးရဘလောက်သွားမှာလဲပေါ့ပြီးတော့ကိုပြန်မဲ့ပြန်မဲ့အချိန်နဲ့ဒါလေးတွေကိုတော့ကိုချိန်စားတဲ့နေပေါ့နော်နောက်တစ်ခုကကျတော့ဒီအသက်ကြီးအင်ဂျီယာကျတော့လေဟိုရုတ်တရက်ရှာရခက်တယ်ဆိုလို့ရှိရင်အဲကျွန်တော်တို့ဒီငါးကန်လန်ပုံနေပေါ့နော်အဲပုံတပုံကိုကျိုးချီထားတယ်ဆိုလို့ရှိရင်ဒါလည်းဟိုပေါ့ကိုအတွက်လေမောက်သွားရတယ်ဆိုလို့ရှိရင်လည်းအဆင်ပြေပါတယ်အိုတကယ်လို့ဒါလေးမောက်သွားပဲဆိုလို့ရှိရင်ဘယ်ဘလောက်ရေကူးကျွမ်းတဲ့လူပဲဖြစ်ဖြစ်ပေါ့နော်ဒီလိုမြင့်ပြင်ကျယ်ကြီးနဲ့ဒီလိုလိုင်းမာရေကူးရင်ဘလူမာကတော့အသက်မရှင်နိုင်အဲ့တော့ကျွန်တော်တို့အတွက်ကဟိုပေါ့အသက်ရှင်နိုင်မဲ့ဟာကကိုယ့်ရေပေါ်ပေါ်နိုင်မဲ့အရာတစ်ခုပေါ့နော်အဲ့တော့ဒီကျွန်တော်တို့ရေပြီးသွားကြတဲ့အချိန်မှာလည်းဟိုကူတာတော့ကူကူတယ်လူတာတော့လူတယ်ပေါ့နော်အချိန်ထဲမှာပဲကိုယ့်ရဲ့အန်ရည်ကိုလည်းဟိုကြည့်ထားတင်တာပေါ့နော်နောက်တစ်ခုကဒီရေပြီးပါဆိုရင်ငွေအန်ရည်လည်းရှိပါလေကျွန်တော်တို့ကိုယ်တိုင်လည်းတွားတော့ကကလေးတို့မှာတွားတဲ့ခါမှာဒီမွေတွေကမြင်နေရတာပဲလေအဲ့တော့ကျွန်တော်တို့ကဒါတွေကိုလည်းဟိုပေါ့ချူပြီးတော့မှဟိုတွက်ဆထားတဲ့နေပေါ့နော
်ကိုရာဒီရေဘေးကယ်ဆယ်ရေးပရာဟိတအကူအညီတွေပေးခဲ့ဘူးသလိုပြည်ရင်းပြည်ပရေဘေးဒုက္ခရောက်နေတဲ့နေရာတွေကိုတွားရောက်ပြီးတော့ဓာတ်ပုံမှတ်တမ်းတွေတင်ခဲ့ဘူးသူဓာတ်ပုံသတင်းတော်ဟောင်းကိုစိုးစရာထွန်းပါရှင်စေတနာရှင်တွေအနေနဲ့ဒီဒုက္ခရောက်နေသူတွေရဲ့လက်ထဲကိုအကူအညီတွေတိုက်ရိုက်ရောက်နိုင်ဖို့အတွက်စိတ်ချရတဲ့ပရာဟိတအကူအညီပေးနေသူတွေကနေတစ်ဆင့်လှူဒါန်းဖို့ကလည်းအရေးကြီးတယ်လို့သူကအကြံပေးပါတယ်ရှင်။ကျွန်မဆုမြတ်မမ
ထုတ်လွှင့်ခဲ့တဲ့အစီအစဉ်ကဏ္ဍတွေနဲ့အတူမြန်မာနိုင်ငံနဲ့နိုင်ငံတကာသတင်းတွေကို VOE Internet စာမျက်နှာ burmese.voenews.com မှာပြန်လည်နှာစင်ချစ်ရှုနိုင်ပါတယ
်။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ပြည်ပခအများစုကိုပိုပြီးအဆင်ပြေအောင်ကင်တွယ်နိုင်တဲ့အားသာချက်တချို့ဒေသခံအဖွဲ့အစည်းတွေမှာရှိတယ်ဆိုတာကိုဌာနသက်တမ်းနှစ်ပေါင်း60ချို့တဲကိုဝင်ရောက်လာပြီးဖြစ်တဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကတွေ့ရှိထားပါတယ်။ဒါကြောင့်လဲဒေသဆိုင်ရာအဖွဲ့အစည်းတွေဥဆောင်မဲ့လူသားချင်းစာနာထောက်ကူမှုမူဝါဒသစ်ကို USAID ကစတင်လိုက်ပါတယ်။ဒီမူဝါဒမှာရည်မှန်းချက်အများအပြားရှိပါတယ်။ဒါပေမဲ့အမှန်တကယ်ကတော့လူသားချင်းစာနာထောက်ကူမှုမှာဒေသဆိုင်ရာမိဖက်တွေကိုဓာတ်ရိုက်ရန်ပုံငွေတွန့်မြင့်ချထားပေးရေးသူတို့ရဲ့လုပ်ကိုင်နိုင်စွမ်းရည်ခိုင်မာအားကောင်းရေးသူတို့ရဲ့ခေါင်းဆောင်မှုအခန်းကဏ္ဍကိုတိဆောက်ရေးတို့အတွက်လှုပ်ဆောင်ဖို့ဖြစ်ပါတယ်လို့ USAID ရဲ့လူသားချင်းစာနာထောက်ကူမှုဆိုင်ရာယာယီဒုတိယလက်ထောက်စီမံခန့်ခွဲရေးမှူးဒါနီယယ်လာမူတန်စမစ်ကပြောပါတယ်
The number of people in need of
လူသားချင်းစာနာကူညီဖို့လိုအပ်နေတဲ့အရေးအတွက်တိုးလာနေတာဟာသမိုင်းဝင်အရေးအတွက်ဖြစ်ပြီးတော့ဒေသခံလူသားချင်းစာနာကူညီတဲ့အဖွဲ့အစည်းတွေကိုအဓိကထားပြီးတော့ချင်းကပ်ဆောင်ရွက်နေပါတယ်။တိတ်ပြီးတော့အရေးကြီးတဲ့အချိန်မှာသူတို့ကိုဗဟိုပြုပြီးတော့ကျမတို့ကတုံ့ပြန်ဆောင်ရွက်နေပါတယ်
။ USAID ရဲ့လူသားချင်းစာနာထောက်ကူမှုလုပ်ငန်းတွေမှာဒေသဆိုင်ရာလူမှုအတိုင်းအဝိုင်းကိုဗဟိုပြုဆောင်ရွက်ရတဲ့ကောင်းမွန်တဲ့အကြောင်းပြချက်အများအပြားရှိတယ်လို့လဲဒါနီယယ်လာမူတန်စမစ်ကပြောပါတယ်ဒီလိုမိဖက်ဖြစ်တည်မှုကိုအလွှာတိုင်းမှာပိုပြီးကောက်အောင်တည်ဆောက်နိုင်ဖို့ဖြစ်တယ်လို့သူမကပြောပါတယ
် Local organizations and communities are closest
ဒေသအဖွဲ့အစည်းတွေနဲ့လူမှုအတိုင်းအဝိုင်းတွေဟာပြည်ပခနဲ့အပတ်သက်ဆုံးဖြစ်ပြီးဒါကြောင့်လဲကောင်းကောင်းကန်တွယ်နိုင်ပါတယ်များသောအားဖြင့်အရေးပေါ်အခြေအနေကိုအရင်ဆုံးတုံ့ပြန်ကန်တွယ်သူတွေဖြစ်ကြပါတယ်ထိခိုက်တက်ရောက်ရတဲ့လူမှုအတိုင်းအဝိုင်းနဲ့မိဖက်ဖြစ်တဲ့ဆက်နွယ်ပတ်သက်မှုရှိကြပြီးမြေပြင်ခြေနေတွေနဲ့ညှိနှိုင်းဆောင်ရွက်နိုင်ကြတာဟာဆိုရင်ကျမတို့ရဲ့တုံ့ပြန်ဆောင်ရွက်မှုအတွက်အရေးပါလာပါတယ်။ဒါကြောင့်လဲလူသားချင်းစာနာကူညီမှုအရေးရှေ့တန်းမှာရှိနေကြပြီးဖြစ်တဲ့ဒေသဆိုင်ရာနဲ့အမျိုးသားအဆင့်အဖွဲ့အစည်းတွေအနေနဲ့ကျမတို့ရဲ့ဆောင်ရွက်ချက်တွေမှာသူတို့ရဲ့အတွေ့အကြုံတွေသူတို့ရဲ့ခေါင်းဆောင်မှုတွေကိုစောင့်ကျဉ်းလာနိုင်ဖို့ကျမတို့မျှော်လင့်ထားပါတယ်ရှင်။
ကွေးပြားချနာတဲ့အတိုင်းဝိုင်းအခြေအနေမျိုးစုံမှာကျမတို့အလုံးလုံးနေကြရတာကြောင့်အခြေအနေအလိုက်အောင်မြင်မှုကတော့ကွေးပြားချနာမှုရှိကောင်းရှိနိုင်တယ်လို့လဲဒါနီယယ်လာမူတန်စမစ်ကပြောပါတယ်တော်ရမယ်ခီးရှိပေမဲ့ဒီခီးကိုပိုင်းဖြတ်ထားပြီးဖြစ်ပါတယ်ဒီမူဝါဒကိုအကောင်ထွဲဖော်ဆောင်ရွက်ပြီးရှေ့လာမယ်နှစ်များစွာအတွင်းကျမတို့ရဲ့လူသားချင်းစာနာကူညီမှုတုံ့ပြန်ဆောင်ရွက်ရေးမှာဒေသဆိုင်ရာခေါင်းဆောင်မှုပိုပြီးနက်နက်ရှိုင်းရှိုင်းဖြစ်လာစေရေးအတွက်လည်းမျှော်မှန်းထားပါတယ
်အမေရိကန်ဆိုရဲ့သဘောထားအမြင်အာဝေါ်ကိုတင်ပြလို့ပြပါပြီ
ခုကြားခဲ့ရတာကတော့ VOE ရဲ့အားပေါ်မဟုတ်ပါဘူးခင်ဗျာအခုတော့သတင်းချင်းချုပ်ကိုပြောပြပါမယ်ဂါဇာအပြစ်ရရေးပြန်စစ်ဆေးထားတဲ့အဆိုပြုချက်တွေပြင်ဆင်ဖို့အမေရိကန်ကဒေသတွင်းအဓိကမိတ်ဖက်တွေအထူးသဖြင့်အီဂျစ်ကာတာနိုင်ငံတွေနဲ့ဆက်ဆက်ဆောင်ရွက်နေပါတယ်အဆိုပြုချက်တွေထွက်လာဖို့ရဲတပ်တပအတန်းကြာပဲလို့ခန့်မှန်းရပြီးအစ်ရဲနဲ့ဟာမတ်စ်ကနောက်ဆုံးသဘောတူညီချက်တွေရဖို့အများဆောင်ရွက်နေပါတယ်လို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရသူမက်သျူးမယ်လာကသတင်းတောက်တွေကိုပြောပါတယ်ဂျော်ဂျီယာနိုင်ငံမှာတော့ဆန္ဒပြမှုတွေကိုအကြမ်းဖက်နေနေရမှာပတ်သက်ခဲ့တဲ့ဂျော်ဂျီယာအစိုးရရရှိနှူးနဲ့ရုရှားလိုလားတဲ့လက်ရဆိုးလှုပ်ရှားမှုအဖောက်ဝဲနှစ်ဦးတို့အမေရိကန်ဘဏ္ဍာရေးဌာနကအရေးယူလိုက်ပါတယ်မြန်မာနိုင်ငံအတွင်းယာကိမှုန်တိုင်းကြောင့်နိုင်ငံနေရအတော်များများမှာရေကြီးရေရှမ်းပြီးအပျက်စီးတွေရှိနေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရသူစတီဖန်ဒူဂျာရစ်ကပြောပါတယ်ဒါကြောင့်အစအစာရေးတန်ရှင်းနဲ့တခြားအရေးကြီးလို့ကနေရာတွေကိုထောက်ပံ့ပေးနေတယ်လို့ကုလသမဂ္ဂပြောခွင့်ရသူကပြောပါတယ်။ချိန်နှဲမှာပဲရမငွေလိုအပ်ချက်ရှိလို့ကုညီရေးလုပ်ငန်းတွေနှောင့်နှေးနေရတယ်လို့လည်းဆိုပါတယ်။လူသားချင်းစာနာမှုကုညီစီစဉ်အတွက်လိုအပ်ချက်ဒေါ်လာ964တန်းရထားတဲ့နဲ့25ရာခိုင်နှုန်းပဲရရှိသေးတာပါ။အခုတော့စီစဉ်တွေကိုအဆုံးသတ်ပြရစီ။ဒီနေ့အင်္ဂါမနေ့စီစဉ်ထုတ်လို့ရမှုကမှတ်သိနေထိုက်ပါ VOA ရုပ်သံရဲ့မနက်ပိုင်းအစီအစဉ်ကို VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနိုင်လို့ဆက်လောင်းနဲ့လည်းကြည့်ရှုနိုင်ပါတယ် VOA နားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးနေပြောရမောချစ်ချင်းပေါ်ထွက်တင့်တယ်ဘဝလှပတဲ့ကာလတွေမနေ့အမြန်ရောက်ရှိကြပါစေကျွန်တော်ထမောင်သားမှာ